Welcome to the Voice of America in Burmese.
Minglaba khmyar. VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ31ရက်နေ့ခြားသာပရိနိမနက်ဖက်အစီအစဉ်တွေကို American Peter C. Washington DC မြို့တော်ကနေ Flight to Peter 3240 48တို့ကနေတိုက်ရိုက်ဖမ်းယူနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ今日の目的シーズン2を担当に出設と
まわ。今日目的は、今日目的フェドリーをドキュメントで順を徐々に添付してまわ。ウクライナは陣地調査も継いている国で、そして田村トランプが見ねちゃうワイン団体が表ばれ。ブダビン批判に発達び、シティアヨンの支持支援を送られているとタムロが伝統を変えたばれ。Twitter が国外へ庁舎類あろうも連絡んどうと陣やばれ。で、陣地にね、どう差し応援を徹底団体にもね、聞いやばれ、ครับ。
ジレを徹底団体にあび、なしやめ団体とかまろ。
အဲ့ဒီဥစ္စာကိုစုံစမ်းစစ်ဆေးဖို့ဆိုတာကတော့ကျွန်တော်တို့ဘုံအပီအစိုးရနဲ့ညီနိုင်ဖြည့်ချင်းဆောင်ရွက်မှသာအရင်ပြည်နိုင်မဲ့ကိစ္စမျိုးဖြစ်တယ်။အဲ့တော့အဲ့ဒီမှာ PRP တောင်းဆိုတာမျိုးတော့နေတော့ရမယ်လို့ကျွန်တော်တို့မထင်ဘူး
2019ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းတူလာတိုလီရွာရိုဟင်ဂျာရွာလုံးကျော်အစုလိုက်ပြောင်းလဲတပ်ဖြတ်ခံရမှုမှာအသေးတမသေးပဲလွတ်မြောက်လာသူတွေ ICC ကိုအမှုရှောက်ထားတဲ့အကြောင်းသတင်းတွေပြန်ကြားကြရပါမယ်ဒီသတင်းနဲ့အတူကချင်ပြည်နယ်မှာကြီးထွားလာတဲ့မြို့ဆေးဝါးပြဿနာအကြောင်းနဲ့ဥရောပအာရှကြီးထွားလာနေတဲ့လူမောင်ကုန်လုပ်ငန်းအကြောင်းပြီးတော့ Sorry က Davos in the Desert လို့ဆိုတဲ့စီးပွားရေးဒီလာကန်အကြောင်းကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုတော့ဇာတာပတိနေမနေ့ဖက်နောက်ဆုံးရနိုင်ငံသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံဟာအကျဉ်းပြချစားရာတွေပြည်နေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဆိုတော့အနှုတ်လက္ခဏာဆောင်အမည်မျိုးသမ္မတဒေါ်နယ်ထရမ့်မှာနည်းနည်းဆိုင်ဆိုင်ရှိတယ်လို့ဝိုင်းရင်တက်တမန်ဦးကသမ္မတကိုတရားစစ်ဆိုရေးစွမ်းစစ်ဆေးနေသူတွေကိုပြောပါတယ်ဒီအမြင်ကြောင့်အမေရိကန်နဲ့ယူကရိန်းဆက်ဆံရေးအားကောင်းစေဖို့နဲ့နိုင်ငံရှိပိုင်းမှာရုရှားထောက်ခံတဲ့ခွဲထွက်ရေးဝါဒီတွေကိုတိုက်ခိုက်နေတဲ့ပေါ်ထောက်ခံပံ့ပိုးရေးဆိုင်ရာတန်တမာရေးချိုးပန်းမှုတွေမှာအတားအဆီးဖြစ်ရတယ်လို့လည်းဆိုပါတယ်။သမ္မတကိုတရားစွဲဆိုရေးစွမ်းစစ်ဆေးနေတဲ့အောက်လွတ်တော်စွမ်းစစ်ဆေးရေးမှုတွေရှိဗိုလ်ဒူးနေကထွက်ဆိုခဲ့သူတွေကတော့သမ္မတအင်ဖြူတော်မျိုးသားလုံးညွေးကောင်စီမှာယူကရိန်းရေးရာအထူးကျွမ်းကျင်သူအဖြစ်လောက်ကန်ခဲ့သူကက်သရင်းခရော့ဖ်တ်နဲ့နိုင်ငံခြားရေးဌာနအရာရှိသူဖြစ်တဲ့ခရစ်စတိုဖာအန်ဒါဆန်တို့ပါ။မျိုးသားလုံးညွေးကောင်စီမှာသူလုပ်ခဲ့တဲ့ကာလတစ်လျှောက်ရီပပလီကန်မဟောင်းတူးဖြစ်တဲ့ရောဘတ်လီဗင်စတန်ကအချင်းချင်းဖုန်းခေါ်ပြီးယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးဟောင်းမရီအီဗနိုဗစ်ကိုဖြုတ်ပစ်ဖို့သူကိုပြောခဲ့တယ်လို့ကက်သရင်းခရော့ဖ်ကပြောပါတယ်။ခရစ်စတိုဖာအန်ဒါဆန်ရဲ့ထွက်ဆိုချက်ထဲမှာတော့ပြီးခဲ့တဲ့နှစ်မှာယူကရိန်းစစ်ရင်တွေကိုရုရှားကဖမ်းယူတာကြောင့်နှစ်ဖက်တင်းမာမှုမြင့်တက်နေချိန်နိုင်ငံရေးဌာနကသူရဲ့လူ့ဖော်ကံပြတ်တွေကရုရှားကိုပြစ်တင်ရှုတ်ချတဲ့ထုတ်ပြန်ချက်တစ်စောင်ကိုချက်ချင်းပြင်ခဲ့ပေမဲ့အင်ဖြူတော်ကြီးတန်းတာဝန်ရှိသူတွေကအဲ့ဒါကိုမထုတ်ဖို့တားဆီးခဲ့တယ်လို့ပြောပါတယ်။
ချီလီနိုင်ငံဆန်တီယေဂိုမှာအစိုးရဆန်ကျင်ဆန္ဒပြပွဲတွေဆက်ပြီးဖြစ်ပွားနေတာကြောင့်နိုဝင်ဘာလလဲကျင်းပဖို့အတွက်စီစဉ်ထားတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ညီလာခံကိုရောဒီဇင်ဘာလဆန်းမှာကျင်းပဖို့စီစဉ်ထားတဲ့ရာသီဥတုဆိုင်ရာ COP25 ညီလာခံကိုပါအင်ရှင်ဖြစ်တဲ့လက်ခံကျင်းပတော့မှာမဟုတ်ဘူးလို့ချီလီသမ္မတဆက်ဘက်ရှန်ပန်နေရာကဗိုလ်တဖူးနေမှာကြေညာလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီဂျင်ပင်နဲ့တခြားခေါင်းဆောင်တွေကိုတွေ့ဖို့စီစဉ်ထားတဲ့ဒီထိပ်သီးအစည်းအဝေးအပါအဝင်ချီလီနိုင်ငံမှာကျင်းပမဲ့ထိပ်သီးအစည်းအဝေးတစ်ခုကိုဖျက်သိမ်းလိုက်ကြောင်းအစိုးရရဲ့ချီလီအစိုးရကြေညာချက်ကသမ္မတအင်ဗျူအရာရှိတွေကိုအံ့ဩစေခဲ့ပါတယ်ချီလီသမ္မတကတော့ဒါအသိကိုခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်ပေမဲ့ကိုယ်နိုင်ငံအတွက်ဦးစားပေးဆုံးဖြတ်ရတာဖြစ်ကြောင်းပြောပါတယ်APEC ညီလာခံကိုချီလီမှာကျင်းပဖို့မဖြစ်နိုင်တဲ့အနေအထားရောက်နေပေမဲ့ချီလီမှာမဖြစ်ရင်ဘယ်မှာကျင်းပမယ်ဆိုတာကိုတော့ကြိုတင်ပြင်ဆင်ထားတာမျိုးမရှိသေးဘူးလို့သမ္မတအင်မြူကပြောပါတယ်
။ယူကရိန်းရှေ့ဘက်ကနေယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားကြောတောနောက်ခံပေးထားတဲ့ခွဲထွက်ရေးဝါဒီလက်နက်ကိုင်တွေစုလိုက်ကြတော့ကိုမြောက်အတ္တလန္တိတ်စာချုပ်နေတူအဖွဲ့တွင်မှုချုပ်ယန်စတိုတန်ဘော့ကကြိုးဆိုပါတယ်။ဒါပေမဲ့ရုရှားအနေနဲ့သူတို့ရဲ့တပ်ဖွဲ့တွေအားလုံးကိုရုပ်သိမ်းဖို့ထပ်ပြီးတောင်းဆိုပါတယ်။တင်းမာမှုကျော်ပါစေတဲ့လှုပ်ဆောင်ချက်အားလုံးကိုကြိုးဆိုပါတယ်။အပြည့်အသဘောတူညီချက်ကိုချိုးဖောက်တာတွေရှိနေစေဖြစ်တဲ့အတွက်အများကြီးဆက်လို့ရပါဦးမယ်လို့ယူကရိန်းနိုင်ငံအိုဒက်ဆာစိတ်ကမ်းမြို့ကိုဗိုလ်ဒူးနေကသွားရောက်ချိန်တွင်စတိုတန်ဘတ်ကပြောသွားပါတယ်ယူကရိန်းရှေ့ဘက်ကနေသူတို့တပ်ဖွဲ့တွေအားလုံးအရာရှိတွေအားလုံးကိုစုခွာရုပ်သိမ်းဖို့ရုရှားမှအထူးတာဝန်တရရှိတယ်ဆိုတာကိုနေတိုးအဖွဲ့ကရှင်းရှင်းလင်းလင်းပြောထားပါတယ်လို့လည်းသူကထပ်ပြောပါတယ်ယူကရိန်းနိုင်ငံရှေ့ဘက်လူဟန်စတစ်သားဇလိုတီမြို့မှာတစ်ဖက်နဲ့တစ်ဖက်ထိတဲ့တွေ့တာမျိုးရှောင်ရှားတဲ့လုပ်ငန်းစဉ်ကိုယူကရိန်းစိုးရတပ်တွေနဲ့ခွဲထွက်ရေးဝါဒီတွေစတင်လို့ဆောင်ပြီးနောက်တည့်မှာပဲနေတိုးအတွင်းမှုချုပ်ကအခုလိုပြောဆိုတာပါယူကရိန်းတပ်ဖွဲ့တွေဟာလူဟန်စ်နဲ့ဒိုနက်စ်ဒေသတွေမှာတိကျခွတ်ထွက်ရေးဝါဒီလက်နက်ကင်တွေကို2014ခုနှစ်ဧပြီလကတည်းကတိုက်ခိုက်လာတာဖြစ်ပြီးလူပေါင်း13000ကျော်တေဆုံးရပြီဖြစ်ပါတယ်
Hezbollah နဲ့ Char Sitwejwa ကွန်ရက် တွေ ကို ပံ့ပိုး ပေး နေ တဲ့ Iran နဲ့ ဆက် သွင်း နေ တဲ့ လူပုဂ္ဂိုလ် နဲ့ အဖွဲ့ စည်း ပေါင်း 25 ခု ကို American ပြည်ထောင် စု နဲ့ နောက် နိုင်ငံ ပေါင်း 6 နိုင်ငံ က ပြစ်မှတ် ထား အရေး ယူ မှာ ဖြစ် ကြောင်း American ဘဏ္ဍာရေး ဝန်ကြီး ဌာန က ပုဒ်တဖူး နေ မှာ ပြော ပါတယ် အကြမ်း ဖက် သမား တွေ အတွက် ငွေ ကြေး ထောက်ပံ့ နေ သူ တွေ ကို ပြစ်မှတ် ထား အရေး ယူ တဲ့ အဖွဲ့ TFTC က Bahrain, Kuwait, Oman, Qatar, Saudi Arabia နဲ့ Arab စောက်ပွား များ သမ္မတ နိုင်ငံ UAE မှာ ရှိ တဲ့ corporation ကြီး တွေ ဘဏ် တွေ နဲ့ လူပုဂ္ဂိုလ် တွေ ကို ပြစ်မှတ် ထား အရေး ယူ တာ ဖြစ် ပါတယ် Egypt, Jordan, Lebanon နဲ့ Palestine နိုင်ငံ တွေ အတွက် စီးပွားရေး ဖွံ့ဖြိုးမှု အစီအစဉ် ကို အပြီးသတ် ဖို့ ဘဏ္ဍာရေး ဝန်ကြီး Steve Mnuchin အရှေ့လယ် ပိုင်း data ကို ရောက် နေ ချိန် မှာ အခု လို့ အရေး ယူ မှု ထွက် လာ တာ ပါ အခု ပြစ်မှတ် ထား ဒဏ်ခတ် ခံ ရ သူ အားလုံး ဟာ American ရဲ့ အရေး ယူ မှု ကို အရင် ကတည်းက ခံ ထား ရ သူ တွေ ဖြစ် ပါတယ် ဒါပေမဲ့ detail က 4 ခု ကတော့ Iran တော်လှန်ရေး အဆောက် တက် ရဲ့ ကြီးကြပ် မှု အောက်က Basij တက် အတွက် ငွေကြေး ထောက်ပံ့ မှု ပေး နေ တဲ့ company တွေ ရဲ့ လက်ခွဲ တွေ ဖြစ် ပါတယ် သူတို့ ဟာ ဒီ တက် ဖွဲ့ အတွက် ထောက်ပံ့ နေ တဲ့ ဆိုတော့ မသိ အောင် တိတ်တဆိတ် လုပ် ပေး နေ တယ်လို့ Iran ရဲ့ ကား လုပ်ငန်း ဗန် လုပ်ငန်း တက်တူ လုပ်ငန်း တွေ က ရတဲ့ ဒေါ်လာ ဘီလီယံ ပေါင်း များစွာ ကို လည်း ထိန်းချုပ် ပေး နေ တယ် လို့ American ဘဏ္ဍာရေး ဝန်ကြီး ဌာန က ပြော ပါတယ်
Pure American တဲ့ မနေ့ ဖက် မြန်မာ ဘာသာ အစီအစဉ် တွေ ကို မနေ့ 6:00 ကနေ 8:00 အထိ လိုင်းဒိုမီတာ 32 kHz 9335 လိုင်းဒိုမီတာ 40 kHz 9839 လိုင်းဒိုမီတာ 48 kHz 6153 ဒုတိယ 나이 ဝယ် မှာ လိုင်းလက်မီတာ 190 kHz 1505 တို့ ကနေ ထုတ်လွှင့် ပေး နေ ပါတယ် ရှင်
Pure ကနေ ကြော်တာ ပရိမနေ့ ဖက် တွေ ကို တိုက် ဆက်လက် ပြောပြ နေ ပါတယ် ရခိုင်ပြည်နယ် မြောက်ပိုင်း ကူတာပြင် ကျေးရွာ ဖြစ် စဉ် နဲ့ ပတ်သက် လို့ စစ်တရားရုံး နဲ့ စစ်ဆေး စီရင် နိုင် ရေး စတင် ဆောင် ရွက် လျက် ရှိ တယ် ဆို ပြီး တမ်းမတော် သတင်းမှန် ပြန်ကြားရေး အဖွဲ့ ရဲ့ ထုတ်ပြန် ချက် ကို ကိုးကားပြီးတော့ အောက်တိုဘာလ 29 ရက်နေ့ သတင်းစင် သတင်း တပုတ်မှာ ဖော်ပြ ထားပါတယ် ပြီးကြတဲ့ မလ က ဖော်စည်းခဲ့တဲ့ စုံစမ်း စစ်ဆေးရေး ခွင်ရုံးက သူတို့ ရဲ့ တွေးရှိ ချက် တွေ ကို အခြေခံ ပြီး စစ်တရားရုံး နဲ့ စစ်ဆေး စီရင် မှု ယူဆချက် ပေးခဲ့တာ ဖြစ် တယ် လို့ ဖော်ပြ ထားတာ ပါ ကူတာပြင် ကျေးရွာ ဖြစ် စဉ် လို့ သတင်းထဲမှာ ဖော်ပြ ထားပေမဲ့ ဘာ ဖြစ် စဉ် ဆိုတာ ကို တော့ တိကျ ပြော မ ထား ပါဘူး ကူတာပြင် ကျေးရွာ နာမှာ လူတွေ အလုံး ယာ နဲ့ ချီ ပြီးတော့ အစုလိုက် မြှုပ် နှံ ထားတယ် ဒီ လူ တွေ ဟာ ဒုံညွင့် တပ်ဖွဲ့ ရဲ့ တပ်ဖြတ် မှု ကြောင့် တိစုံးခဲ့တာ ဖြစ် ပြီး ဘယ်သူ ဘဝ ဆိုတာ မမှတ် မိ အောင် မျက်နှာ တွေ ကို အက်စစ် နဲ့ လောင်း ထားတာ တနက် နဲ့ ပြစ်ခတ် ဖျက်ဆီး ထား တာ တွေ ရှိ တယ် လို့ မျက်မြင် သက်သေ တွေ ဂျိုရူး က ရယူ ထား တဲ့ တပ်ပုံ တွေ ကို ကိုးကား ပြီး AB သတင်း ဌာန ရဲ့ 2018 ခုနှစ် ဖေဖော်ဝါရီ လ သတင်း တပုတ် မှာ ဖော်ပြ ခဲ့တာ ပါ အဲဒီ သတင်း ပါလာ ပြီး တဲ့ နောက် အစိုးရ တာဝန် ရှိ သူ တွေ သွား ဆောင်ဆန်း ပြီး AB သတင်း ဟာ မှား တယ် လို့ တုံ့ ပြန် ပါတယ် 2018 ခုနှစ် ဩဂုတ်လ 29 ရက်နေ့ က ကူတာပြင် ရွာ မှာ အကြမ်းဖက် ဝါဒီ တွေ အပါအဝင် ရွာသား 900 လောက် နဲ့ ဒုံညွင့် တပ်ဖွဲ့ ဝင်တွေ ကြား ထိတွေ့ တိုက်ပွဲ ဖြစ် တယ် အဲဒီ တိုက်ပွဲ အတွင်း အကြမ်းဖက် ဝါဒီ အလောင်း 16 လောင်း ရ တယ် အဲဒီ အလောင်း တွေ ကို စဉ်တကျ မြုပ် နှံ တကြို ခဲ့ တာ ရှိ တယ် လို့ ပဲ ရှင်းလင်း ခဲ့ ပါ တယ် အဲဒီ နောက် 2019 ခုနှစ် မတ်လ မှာ တမ်မတော် ဘက်က တမ်မတော် အဲ ဥပဒေ နီး ဥပဒေ တွေ ရ ဗိုလ်ချုပ် မြတ်ကျော် ဦး ဆောင် နဲ့ စုံစမ်း စစ်ဆေးရေး ခွင်ရုံး ဖွဲ့ စည်း ပြီး စုံစမ်း စစ်ဆေး နေတာ ဖြစ် ပါ တယ်
အငင်းပွား နယ်မြေ ဖြစ် တဲ့ ဂျမ္မူး နဲ့ ကက်ရှ်မီးယား တို့ ကို အိန္ဒိယ အစိုးရ က ပြည်ထောင်စု နယ်မြေ နှစ်ခု ဖြစ် တဲ့ ချက်တဗရီ နယ် မှာ တဝင် တရဝင် တက် မှတ် လိုက် ပါ တယ် ဒါဟာ 3 လ နီးပါး လောက် လုံခြုံရေး ရ တင်းတင်း ချက်ချက် ချိန်မုံ ခဲ့ တဲ့ မတိငိမ့် တဲ့ ဒေသ နှစ်ခု ကို ပို့ ပြီး တင်းကျပ် စွာ ချုပ်ကိုက် နှံ မှု အတွက် ရည်ရွယ် ပြီး လှုပ်ဆောင် ခဲ့ တာ လည်း ဖြစ် ပါ တယ် မကြာခင် သတင်း ပတ် တွေ အတွင်း တခြား ပြည်내 က လာ တဲ့ လူပေါင်း 100,000 လောက် ဟာ လက်နက် ကိုင် တွေ ရ တပ် ဖွဲ့ မှု ကို ခံ နေ ရ ချိန် မှာ ပဲ အစိုးရ ရ ထိန်းချုပ် မှု ကို ဆန့် ကျင် တဲ့ လမ်း ပေါ် ထွက် လူလူဆန္ဒ ပြမှု တွေ က ကြိုကြား ဖြစ် ပွား နေ တာ ပါ ဝန်ကြီးချုပ် Narendra Modi ရဲ့ Hindu အမျိုးသားရေး ဝါဒီ အစိုးရ က Kashmir ဒေသ အတွက် ကိုယ်ပိုင် အုပ်ချုပ် ခွင့် ပေး ထား တာ ကို ဩဂုတ်လ ထဲ မှာ ပြန် ပြီး ရုပ် သိမ်း ခဲ့ တာ ဖြစ် တယ်လို့ Jammu Kashmir ပါ တဲ့ ဒေသ နဲ့ ဗုဒ္ဓ ဘာသာ အများစု ရှိ ရ Ladakh ဒေသ ကို ဘဝ အစိုးရ က တရက် အုပ်ချုပ် မှာ ဖြစ် ကြောင်း ကြေညာ ခဲ့ တာ ပါ တချိန် ထဲ မှာ ပဲ Muslim အများစု နေထိုင် Kashmir ဒေသ ကို India အစိုးရ က တပ်သား ထောင်ပေါင်း များ စွာ ဆစ်လွတ် ခဲ့ ပါ တယ် အဲ့ဒီ ဒေသ မှာ India အစိုးရ ရဲ့ အုပ်ချုပ်မှုကို 10 ပေါင်း များစွာ ဆန့်ကျင် နေတဲ့ ခွဲထွက်ရေး သမားတွေ ရှိ နေပြီး ဒီ data မှာ အကြမ်းဖက်မှုတွေ မဖြစ် အောင် တပ်ဖွဲ့တွေ ဆက်လွတ် ခဲ့တာ လို့ ပြော ပါတယ်
IS အစွန်းရောက် အကြမ်းဖက်ဝါဒီ အဖွဲ့ရဲ့ သတင်းထုတ်ပြန်ရေး အဖွဲ့တွေ က တစ်ခု ရဲ့ သတင်းထုတ်ပြန်ချက် မှာ မကြာခင် ကြေညာ ချက်ကြီး တစ်ခု ထုတ်ပြန်မယ် လို့ သူတို့ကို ထောက်ခံသူတွေ ကို ပြော ထားပါတယ် ဒါအပြင် IS ခေါင်းဆောင် Abu Bakr al-Baghdadi ကို တနင်္လာနေ့ မှာ အမေရိကန် က တုတ်တင် လိုက် ပြီး တဲ့ နောက် ပထမ ဆုံး ထွက်လာ တဲ့ ကြေညာ ချက် ပါ IS အဖွဲ့ရဲ့ El Falcon Foundation က ဘူရူးနီ နေ့လယ် ပိုင်း က စပြီး အဲ့ဒီ ကြေညာ ချက် ကို ထုတ်ပြန် ပေး နေတာ ပါ အလားအရှင်မြတ်ရဲ့ အလိုတော် ကြောင့် မကြာခင် လာပါမည် လို့ အသေးစိတ် ဘာမှ မပါဘဲ ကြေညာချက်မှာ ပြော ထားပါတယ် အဲဒီ ကြေညာချက်ကို IS အဖွဲ့ ထောက်ခံသူတွေ က ချက်ချင်း လိုပဲ social media တွေမှာ ဖြန့်ဝေ ကြတယ် လို့ အစွန်းရောက်ဝါဒီတွေကို စောင့်ကြည့်တဲ့ site ထောက်လှမ်းရေးဆိုင်ရာ အုပ်စုက ပြောပါတယ် တချို့က ဘာဂ်ဒါဒီ အသက်ရှင် နေတုန်း ဖြစ်မယ် ဆိုတဲ့ မျှော်လင့်ချက် ရှိ ကြပြီး တချို့ကတော့ သူ့ကို အာဇာနည် အဖြစ် သတ်မှတ်ကုန် ပြုဖို့ ပြင်ဆင် ထားကြတယ် လို့ site က ပြောပါတယ် IS အဖွဲ့ရဲ့ သတင်း media တွေဟာ Syria, Iran နဲ့ ကမ္ဘာ တဝန်းမှာ သူတို့ရဲ့ လှုပ်ရှားမှုတွေကိုပုံမှန်လို့ဖော်ပြတာက လွဲပြီး ဘာဂ်ဒါဒီ နဲ့ ပတ်သက်လို့ အခုချိန်ထိ ဘာမှ မပြောသေးပါဘူး စီးရီးယားနိုင်ငံအိုက်ဒလစ်ပြည်နယ်ပါရီရှာမြို့ကခြံဝန်းတစ်ခုထဲမှာအမေရိကန်အထူးတပ်ဖွဲ့တွေကဘဂဒါဒီကိုတနင်္လာနေ့ကတုတ်တင်လိုက်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအဲ့ဒီနေ့မှာပဲအတည်ပြုကြေညာခဲ့တာပါစီးရီးယားနဲ့တူရကီနယ်စပ်ဂျာရာဘတ်မြို့မှာနောက်တစ်နေ့လုပ်တဲ့စစ်ဆင်ရေးအတွက်မှာလည်း IS အဖွဲ့ပြောခွင့်ရအဘူဟဆန်အယ်မူဝါဂျာကိုတုတ်တင်လိုက်တယ်ဆိုတာအမေရိကန်တာဝန်ရှိသူတွေကအတည်ပြုပြောဆိုထားပါတယ်
နိုင်ငံရေးကြော်ကြံသူတွေကလူမှုမီဒီယာတွေကိုတုံးပြီးမှားရတဲ့သတင်းတွေတည်တည်ချာချာပြစ်မှတ်ထားပြန့်ပွားအောင်လှုပ်ခွင့်ရနေတာဟာတရားမျှတမှုမရှိတဲ့အတွက်ဒီလိုနိုင်ငံရေးကြော်ညာမှန်သမျှကိုတင်ခွင့်ပြုမှာမဟုတ်တော့ဘူးလို့ Twitter ကပြောပါတယ်။ Twitter လူမှုမီဒီယာစိတ်မှာနိုင်ငံရေးကြော်ညာမှန်သမျှကိုဒီလကုံလောက်ကစပြီးထည့်ခွင့်မပြုတော့ဘူးလို့ Twitter CEO ကရေးပါတယ်။ Facebook ကတော့နိုင်ငံရေးဓမ္မတွေဓမ္မမဟုတ်သူတို့ရဲ့မဲဆွယ်ဖွဲ့တွေရေးသားတင်ပြချက်တွေကိုမှန်လိုက်မစစ်ဆေးနိုင်တဲ့အတွက်သူတို့ကိုလွတ်လပ်စွာလိမ်လည်ခွင့်ပေးထားတယ်လို့ဖြစ်နေတာကြောင့် Facebook ဖော်ပြခွင့်ကို October အစောပိုင်းကတည်းကပိတ်ပင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်မှာပြောကြားခဲ့တာပါ
ရိုဟင်ဂျာဒုက္ခသည်တို့တရိစံယုံသွားလေခြင်းဆိုတဲ့အာဇစ်မိုဟာမက်ဆိုသူရိုဟင်ဂျာလူငယ်တူရေးတဲ့ကဗျာတပုတ်ကိုဒီလ29ရက်နေ့ကမြို့မှာလုပ်တဲ့စူအိုးပွဲတစ်ခုမှာကဗျာရေးသူကိုစားအမျိုးသမီးတူကရွတ်ဆိုခဲ့ပါတယ်။ကဗျာမှာရေးထားတာကတော့တရိစံယုံကိုသွားလေတဲ့ရိုဟင်ဂျာဒုက္ခသည်တို့တွေ့မြင်ခံစားရတာတွေဖြစ်ပါတယ်။အဲဒီမှာမှလောက်အောင်နဲ့ထည့်ထားတဲ့ကြားတစ်ကောင်ကိုတွေ့ရတာလူတွေပျော်ရွှင်ဖို့အတွက်ကြားရဲ့ဘဝကိုနေ့စဉ်ရောင်းစားခံနေရတာတခြားလူတွေလိုပဲသူလည်းကြားကိုသွားကြည့်ခဲ့ပေမဲ့စိတ်ထိခိုက်ကြေကွဲခဲ့ရပြီးတော့တရိစံတွေကိုလွတ်ပေးလိုက်ပါဆိုပြီးကဗျာကြီးကိုတောင်းပန်ထားပါတယ်။တခါသူတို့နေရတဲ့ဒုက္ခသည်စခန်းထဲမှာတော့စစ်စေးရိတ်ဂိတ်တွေအဆောင်တွေစစ်သားတွေကတနတ်တွေနဲ့သူတို့ကိုအထက်မှာပိတ်ထားပြီးတစ်ချိန်လုံးစောင့်ကြည့်ခံနေရတာစခန်းတစ်ခုကနေတစ်ခုကိုသူတို့လှည့်သွားရင်ပြင်ပကဘာကြီးကိုစိတ်ကူးအတွေ့နဲ့ပုံဖော်ကြည့်တာတရင်နောက်တွေရောက်လာပြီးသူတို့တွေ့ကြုံခံစားခဲ့ရတဲ့နာကျင်ကြေးဝဲစရာတွေကိုပြန်ပြောပြရတရင်နောက်တွေကသူတို့ကို TV ရယူထုတ်လွှင့်ပြီးစုတွေရသွားဘရိုက်တာဖွဲ့တွေကငိုနေတဲ့ကလေးတွေကိုတပ်ပုံရိုက်လက်ကမ်းစာဆောင်တွေပေါ်မှာပုံနှိပ်ပြီးအလူငွေတောင်းခံကြတန်တမန်တွေရောက်လာပြီးသူတို့တိုင်းရင်တွေရှေ့မှာစကားလာပြောကြသူတို့ပြောတာတွေကိုကြားပါတယ်လို့ဆိုသွားပြီးဘယ်တော့မှပြန်မလာကြစသဖြင့်ရေးထားပါတယ်အဆုံးမှာတော့လှောင်အင်ပြတ်သွားမလားလို့သူတို့တွေးကောင်းတွေးနိုင်ပါတယ်အနေဆုံးတော့ကျွန်တော်တို့ခေါင်းပေါ်မှာအမိုးကာနဲ့အစာစားနေကြရပါသေးတယ်လို့ရေးထားပါတယ်ခင်ဗျာ
သတ္တပရိနိမနဲ့ထိတ်တန့်ရသတင်းတွေကိုကိုကျော်ကျော်သိနေတော့ကွန်မြူတက်တူပြောပြခဲ့တာပါဆက်လက်ပြီးမြန်မာနဲ့နိုင်ငံသတင်းလောကတွေကိုဇက်တိုင်းနာဆင်ကြရပါမယ်2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေနဲ့နိုင်ငံရှင်လင်းရေးအတွင်အဆိုးရွားဆုံးကျူးလွန်ခဲ့တဲ့ဖြစ်ရပ်တစ်ခုအဖြစ်လို့ဆက်ဆွဲခံတရရတဲ့တူလာတူလီရွာလုံးရိုဟင်ဂျာရွာလုံးကျော်အစုလိုက်အပြုံနဲ့တပ်ဖြတ်ခံရမှုမှာအသက်မသေးပဲလွတ်မြောက်လာသူတွေကချက်ချောက်ကနေ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုအော်တိုဘားလနောင်းမိုင်းကအမှုလျှောက်ထားတင်သွင်းခဲ့ကြောင်း ICC ခုံရုံးကအများပြည်သူသိအောင်ထုတ်ပြန်ထားပါတယ် ICC ခုံရုံးမှာသဘောတူလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ ICC အနေနဲ့အခုလိုတရားစီရင်ဆောင်ရွက်မယ်အလားအလာအကျိုးသိအောင်မှုရှိမရှိစတာတွေနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ငံဆက်လက်တင်ပြမှာဖြစ်ပါတယ်
တူလာတူလီရွာမှာမြန်မာတပ်မတော်ရဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုကို ICC Pre-Trial Chamber 3အနေနဲ့စုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့အဲ့ဒီရွာသူရွာသားတွေကတိုက်ရိုက်တိုင်ကြားအမှုဖွင့်ခဲ့တာဖြစ်ပါတယ်တူလာတူလီကရွာသူရွာသားအလုံးဟာ ICC ခုံရုံးပြဋ္ဌာန်းချက် 15-3 အရနှင်းပတ်နှိပ်စက်တပ်ဖြတ်မှုတွေကိုကြုံတွေ့ခံစားခဲ့ရသူတွေဖြစ်ရမယ်ဆိုတဲ့သတ်မှတ်ချက်နဲ့ကိုက်ညီတယ်လို့နေရက်ကနေအတင်းကျပ်မောက်ထုတ်ခံရသူတွေဖြစ်တဲ့အတွက်အခုလို ICC ခုံရုံးမှာတိုက်ရိုက်အမှုဖွင့်တိုင်ကြားခွင့်ရတာဖြစ်ကြောင်း ICC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အဲ့ဒီတိုင်ကြားသူတွေထဲမှာမြန်မာစစ်တပ်ရဲ့တပ်ဖြတ်လူရဲ့အတင်းအဓမ္မပြုကျင့်မှုမိရှို့ဖြက်စီးမှုစတာတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့အမျိုးသမီး45ဦးအမျိုးသား32ဦးမိန်းကလေး6ဦးယောက်ျားလေး3ဦးတို့ပါဝင်ပါတယ်အခုလိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရသူတွေကနေ ICC ခုံရုံးမှာအမှုဖွင့်တိုင်ကြားခဲ့တဲ့အပေါ်နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
There is a case at the International Criminal Court looking into atrocities committed by the Burmese military and
ICC နိုင်ငံကရာဇဝတ်တရားခုံရုံးနေနဲ့မြန်မာစစ်တပ်ရဲ့ရဲစစ်ကျူးလွန်တဲ့အမှုကိုရှာနေတာပါအခုတူလာတူလီအမှုဆိုရင် ICC ရှေ့နေချုပ်အနေနဲ့ဖြစ်နေတဲ့များတက်တည်ထောက်ထားအလုံးကိုသုံးသပ်အကဲဖြတ်ဖို့ဆက်လက်လှုံ့ဆော်စီမှာဖြစ်ပါတယ်တူလာတူလီရွာလုံးကျွတ်တပ်ဖြတ်ခံရမှုနဲ့ပတ်သက်ရင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးအနေနဲ့ကိုယ်တိုင်စုံစမ်းစစ်ဆေးပြီးထုတ်ပြန်ထားတဲ့အစီရင်ခံစာကို ICC ကိုတင်သွင်းထားပါတယ်
ဒါဆိုရင် ICC မှာလက်မှတ်မထိုးထားတဲ့မြန်မာနိုင်ငံကို ICC ဘက်ကခိုင်မာတဲ့အထောက်အထားတွေးလို့သက်ဆိုင်ရာတာဝန်ရှိသူတွေကို ခုံရုံးမှာအမှုရင်ဆိုင်ဖို့ခေါ်ယူနိုင်တဲ့နည်းဥပဒေရောရှိလားရှင့်တကယ်လို့မရှိရင်ရော ICC ကအခုလိုရိုဟင်ဂျာအရေးကင်တွယ်မှုဟာပြာယုတ်တင်ဂီတာတသက်ပဲဖြစ်သွားမလားရှင့
် Well if the ICC takes the case and this is the question for the judges
တကယ်လို့ ICC ကအမှုကိုကင်တွယ်ပြီးဆိုရင်တရားသူကြီးတွေအတွက်မေးခွန်းထုတ်ဆရာရှိတာကသူတို့အနေနဲ့တရားစီရင်ပိုင်ခွင့်ဘယ်လောက်ရှိတယ်လဲဆိုတာပါကြေလို့သူတို့မှာတရားစီရင်ပိုင်ခွင့်ရှိမယ်ဆိုရင် ICC အနေနဲ့အမှုကိုကြားနာဆစ်ဆေးပြီး ICC တရားသူကြီးတွေရဲ့ဆုံးဖြတ်ချက်ဟာကုလသမဂ္ဂဖော်ဝင်နိုင်ငံအားလုံးမဖြစ်မနေလိုက်နိုင်ရမှာပါ။ဒါကြောင့်ပြရုပ်သက်သက်ပဲဆိုတာကတော့လုံးဝမဟုတ်ပါဘူး။ ICC ခုံရုံးကင်တွယ်မှုကအရေးကြီးပါတယ်။ဒါကြောင့်လက်တရုပ်အစိုးရရဲ့ကျောင်းနောက်ခံကူယူပြီးမြန်မာအစိုးရက ICC ခုံရုံးပေါင်းဝင်မှုကိုတားဆီးဖို့စူးစမ်းနေတာပါ။ ICC ခုံရုံးမှာကမ္ဘာလုံးဆိုင်ရာတရားစီရင်မှုနဲ့ဥပဒေအတိုင်းမဖြစ်မနေလိုက်နိုင်ရမယ်ဆိုတဲ့ပြဋ္ဌာန်းသတ်မှတ်ပိုင်ခွင့်ရှိနေတယ်ဆိုတာမြန်မာအစိုးရကသိပါတယ်။
တူလာတူလီအမှုမှာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကို ICC ခုံရုံးနေနဲ့စစ်ဆေးကင်တွယ်ဖို့ဆိုရင်အခက်အခဲတွေအများကြီးရှိနေတယ်လို့ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ကသုံးသပ်ပါတယ်
။မှုခင်းဖြစ်ဖြစ်တဲ့နေရာကကျွန်တော်မြန်မာနိုင်ငံအတွင်းမှာဖြစ်တယ်နော်။နောက်ပြီးတော့တခါဒီအိုးအိမ်တွေဖျက်ဆီးခံရတယ်မိရှို့ခံရတယ်ဆိုတဲ့ကိစ္စအတီကလည်းကျွန်တော်မြန်မာနိုင်ငံအတွင်းမှာပဲဖြစ်သွားခဲ့တာဖြစ်အဲ့တော့အဲ့ဒီလိုဖြစ်သွားခဲ့တဲ့တကယ်အကြောင်းရင်းခံကဘာလဲဆိုတာကိုစုံစမ်းစစ်ဆေးဖို့ဒီနေ့စာထဲမှာပါမလာဘူးအဲ့တော့အဲ့ဒီဥစ္စာကိုစုံစမ်းစစ်ဆေးဖို့ဆိုတာကတော့ကျွန်တော်တို့ဘုံအပီအစိုးရနဲ့ညှိနှိုင်းဖြည့်ရှင်းဆောင်ရွက်မှသာအရင်ပြနိုင်မယ့်ကိစ္စမျိုးဖြစ်တယ်အဲ့တော့အဲ့ဒီမှာ PRP တောင်းဆိုတာမျိုးတော့နေတော့
ICC pre-trial chamber တရားသူကြီးအဖွဲ့ကဒီနှစ်ဇွန်လမှာခွင့်ပြုချက်ပေးလိုက်တဲ့အတွက် ICC ရှေ့နေချုပ်ရုံးကစတင်စုံစမ်းနေတဲ့ပနာမလုပ်ငန်းစဉ်ထဲမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်ဖြစ်ခဲ့တဲ့2016အောက်တိုဘာလနောက်ပိုင်းနဲ့တကြောပြန်ဖြစ်ခဲ့တဲ့2019ဩဂုတ်လ25ရက်နေ့နောက်ပိုင်းကဖြစ်ရက်တွေပါဝင်ပါတယ်။ရိုဟင်ဂျာအသုံးအနှုန်းကိုအတိမတ်ပြုလက်ခံထားတဲ့မြန်မာအစိုးရဟာ ICC ရာဇဝတ်ခုံရုံးကိုဖွဲ့စည်းခဲ့တဲ့Rome Statute စာချုပ်မှာလက်မှတ်ထိုးထားခြင်းမရှိတဲ့အတွက်ဒုက္ခသည်တွေလက်ခံထားတဲ့စာချုပ်မှာလက်မှတ်ရေးထိုးထားတဲ့ Bangladesh အစိုးရနဲ့ ICC ခုံရုံးကပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။အဓိကဆွဲချက်ကတော့2019ခုနှစ်ကမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့အကြမ်းဖက်နှိမ်နင်းမှုကြောင့် Rohingya 8,000 ကျော်ရခိုင်ပြည်နယ်မြောက်ပိုင်းကနေနေဆက်ဖြတ်ပြီး Bangladesh နိုင်ငံဘက်ထွက်ပြေးခဲ့တဲ့ဖြစ်ရပ်ပဲဖြစ်ပါတယ
်။မအင်ဂျင်နိုင်တင်ပြသွားတာပါ။ကချင်ပြည်နယ်တည်နှပုတ်ကိုလည်းဆက်လက်နားဆင်ရပါမယ်။ကချင်ပြည်နယ်အတွင်းရှင်းနေကြဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့နေရဆွန့်ခွာထွက်ပြေးရမှုတွေကြောင့်အပြစ်မဲ့အရတားပြည်သူတွေအကြားမှာမွေးစေဝါပြဿနာဟာပိုပြီးကြီးမားလာနေပါတယ်။ဒါဒုက္ခသည်စခန်းတွေအတွင်းမှာရောပြည်နယ်အနှံ့ငယ်မြို့တွေပေါ်မှာပါအစိုးရတာဝန်ရှိသူတွေစ조사ထိန်းချုပ်နေတဲ့ကြားကဖြစ်နေတာပါ။မွေးစေဆွဲလန်းနေသူတွေဘက်ကရောတာဝန်ရှိသူတွေကပါသူတို့ရဲ့အခက်အခဲတွေကိုပြောပြပေးထားပါတယ်။ Steve Sanford သတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ခင်ဗျာ
။ဒါကတော့ကချင်ပြည်နယ်ကအကြီးဆုံးစစ်ဘေးဒုက္ခသည်စခန်းကြီးပါ။စီးပွားရေးမတည်ငြိမ်မှုတွေနဲ့ပြည်တွင်းစစ်ရဲ့ဒဏ်တွေဟာအရက်သားတွေကိုမွေးစေနဲ့ပိုလို့နှီးစက်သွားစေပါတယ်။ဒုက္ခသည်စခန်းတွင်းမှာလည်းမဟုတ်ပါဘူး။စခန်းပြင်ပမှာအလုပ်လုပ်နေသူတွေကြားမှာလည်းမူရစေထုတ်လို့ရောင်းချမှုဟာမြင့်တက်လာနေပြီးစနစ်ကျဥပဒေချိုးဖောက်မှုတွေလက်နက်ကင်ဖွဲ့စည်းတွေနဲ့ဆက်ဆက်နေတာလည်းဖြစ်ပါတယ်။မူရနှိမ့်နှိမ့်အဖွဲ့ပတ်ကြဆံမှာလှုပ်အားပေးနေတဲ့လက်ထော်ကွန်ကြာကအခုလိုပြောပါတယ်
။ဒီမှာတွားတွေခေါနာ
တရုတ်နိုင်ငံကဒုက္ခသည်စခန်းတစ်ခုမှာကျွန်တော်နေမှုပါတယ်။အဲ့ဒီနေဆက်မှာဆိုရင်မူရစေဆွဲနေသူတွေရောရောင်းဝယ်ဖောက်ကားသူတွေပါတော်တော်များပါတယ်။စခန်းထဲမှာတရားကိုဆေးဆွဲနေတဲ့တဲ့ရင်ကြားတာနဲ့ကျွန်တော်စုံစမ်းပြီးတော့လိုက်ရှာပါတယ်။အဲ့ဒီအတွက်ခေါင်းဆောင်တွေထားပြီးသူတို့ကဆေးဆွဲနေတဲ့သူတွေကိုပြည်ပြည်စခန်းလေးစီခေါ်သွားပေးပါလေ
။အနီးနားမှာရှိနေတဲ့မူရည်နှိမ်နှင်းအဖွဲ့ပတ်ကျဆန်ကဖွင့်ထားတဲ့ဆေးကမ်းမှာတော့အချင်းကြာကြာနဲ့ပြင်ပမှန်မှန်အလုပ်လုပ်ကြရသူတွေတော်တော်များများကိုမူရည်သားကောင်တွေအဖြစ်တွေ့ရတာရှိပါတယ်။ကချင်ပြည်နယ်မှာကြောက်စိမ့်တူးတဲ့အလုပ်ကလည်းဝင်ငွေကောင်းတဲ့အလုပ်တစ်ခုဖြစ်ပြီးလက်ထော်လိုမိုင်းနှင်းသမားတွေအတွက်ဘိမ်းမြူကိုဈေးပေါ်ပေါ်နဲ့ရနေရလဲဖြစ်ပါတယ
်။ဆီရောပကန့်ကောတုံချမ်းတူပါ။
ကျွန်တော်ကတော့သူများတွေလိုအချိန်တိုင်းသုံးတာမဟုတ်ပါဘူး။ကျောက်စိမ့်တွင်းမှာအလုံးလုံးနေချင်းကျောက်စိမ့်ရှာနေတဲ့အချိန်မှာပဲဘိမ်းမြူသုံးပါတယ်။တငယ်ချင်းနေနဲ့တွေ့တဲ့အခါမှာလဲသုံးပြစ်ပါတယ်။နောက်တော့ဘိမ်းဆွဲနေတယ်ဆိုတာကျွန်တော်ကိုယ့်ဘာသာကိုသတိထားမိလာပါတယ်
။အချို့ဆေးဆွဲနေသူတွေကတော့ဖြတ်ပြီးပေမဲ့နောက်ပိုင်းပြန်သုံးတာတွေလည်းရှိပါတယ်။အဲ့လိုဆိုရင်သူတို့ကိုဆေးဖြတ်ဖို့ပြန်လုပ်ရပါတယ်။အဲ့လိုလုပ်တဲ့အထဲမှာဘာသာရေးဆုံးမကိုခံယူခိုင်းတာတွေစီကံထိန်းသိမ်းရေးလုပ်တာတွေလည်းပါပါတယ်။ဆမ်နုပန်ရဲ့မေဟာ2011ခုနှစ် တိုက်ပွဲတွေဖြစ်တော့အချိန်ကဈေးတဲကသူ့ဆိုင်ကိုပိတ်ခဲ့ရပါတယ်။ဒါကြောင့်လူပန်ဟာဈေးအယောင်းဝယ်လုပ်ပြီးသူ့မိသားစုအတွက်ပတ်စံရှာခဲ့ရပါတယ်။
မနန်လို့ရမ်ကျော်ချန်ခန်ဤ
ရှင်နာကျမမဆေးဆွဲနေတဲ့တငယ်ချင်းတွေအများကြီးရှိတယ်။သူတို့ကကျမကိုပစ္စည်းရှာပေးဖို့အဘူကတ်တယ်လေ။ကျမလည်းသူတို့အတွက်ဝယ်ပေးရင်းကနေနောက်တော့ကိုယ်တိုင်လည်းဆေးဆွဲသွားပါတယ်
။လက်ရှိမြန်မာညီငယ်ရေးလမ်းစဉ်ဟာလည်းအခက်အခဲတွေများကြီးရှိနေသေးတာကြောင့်ခုလိုမူရစေပြဿနာဟာဖြေရှင်းနိုင်ဖို့ဆက်လက်ကြံ့ကြာနေလေုံမယ်လို့လည်းလေးလာသူတွေကသုံးသပ်နေကြပါတယ်ခင်ဗျာ
။ကိုဝင်းခမောင်ပြောပြသွားတာပါ။အခုဆက်လက်ပြီးနိုင်ငံတော်သတင်းတစ်ပုဒ်ကိုလည်းတင်ပြချင်ပါတယ်။လန်ဒန်မြို့တော်နေရေခဲတက်ကုန်တင်ကားတစ်စီးထဲမှာတည်ဆုံနေသူ39ယောက်ကိုတည်ယူပို့ဆောင်ရမှာကူညီခဲ့တဲ့လူမောက်ခူကွန်ရက်တွေကိုဗြိတိန်နဲ့ဘယ်လ်ဂျီယမ်ရဲတွေကဆက်လက်စုံစမ်းစစ်ဆေးနေကြပါတယ်။အလုံးပိတ်ထားတဲ့ကွန်တိန်နာကားထဲမှာမွန်းချက်တည်ဆုံခဲ့တယ်လို့ယူဆရတဲ့လီလူအများစုဟာဗီယက်နမ်နိုင်ငံကဖြစ်နိုင်ပြီးတရုတ်နယ်စပ်ကနေရုရှားဥရောပနဲ့နောက်ဆုံးအင်္ဂလိပ်ရေလက်ကြားကိုဖျောက်ဝင်လာခဲ့သေးလားလို့အာဏာပိုင်တွေကတန်တရားရှိနေကြပါတယ်။ယောဘတိုက်တဲ့လူတွေတောင်းတဲ့ချီခိုးသွင်းတဲ့လုပ်ငန်းကြီးထွားလာနေတဲ့ဆိုတဲ့အကြောင်း Henry Richwell လန်ဒန်ကပြပို့ထားတဲ့သတင်းလာကိုပြောပြလိုပါရခင်ဗျာ
မျော်လင့်ချက်တွေအပြင်နဲ့စတင်ခဲ့တဲ့ခီးရှည်တစ်ခုဟာချီကွဲဖွယ်ဖြစ်ရတဲ့လန်ဒန်မြို့အရှေ့ဘက်ကစက်မှုဝင်းတစ်ခုမှာဝမ်းနည်းဖွယ်အဆုံးသတ်ခဲ့ရပါတယ်ဒီခီးရဲ့အစားဟာလန်ဒန်မြို့ကြီးနဲ့ကီလိုမီတာ900กว่าဝေးတဲ့ဗီယက်နမ်နိုင်ငံကဝေးလံခုံဖျားတဲ့ရွာငယ်လေးတွေဖြစ်ပါတယ်ကုန်တင်ကားတဲ့အသက်ကင်းမဲ့နေသူတွေဘယ်သူဘဝဆိုတာမဖော်ထုတ်နိုင်သေးပေမဲ့ဝမ်းနည်းပူဆွေးစရာကစဖြစ်လို့နေပါပြီ။ရက်ဆက်တဲ့ဒီလူမောင်ကိုခုမှုအကြာတာဆုံးသမီးဆုံးဖြစ်ကြရတာကိုလည်းတွေ့နေရပါတော့တယ်။တေဆုံးသူ39ယောက်ထဲပါဝင်နိုင်တဲ့လူငယ်တဦးရဲ့ဖခင်ဖြစ်သူကသူတို့ရွာကလူတွေတော်တော်များများပြပကိုသွားအလုပ်လုပ်ကြတာကြောင့်သူသားလည်းသူများတွေလည်းပတ်စံရကြတယ်လို့ပြပကိုသွားခဲ့တယ်လို့ပြောပါတယ်။ဒီလိုလိုရင်းစန္ဒတွေကိုဖြစ်စည်းပေးနေတာကတော့အခြေခံနေတဲ့လူမောင်ကိုဂိုင်းတွေပါလို့လူခွေရေးစောင့်ကြည့်ရေးအဖွဲ့ HRW က Phil Robertson ကပြောပါတယ
် These are groups and gangs that operate with impunity in Vietnam. In many cases they have connections to official authorities.
ဗီယက်နမ်မှာအေးအေးမခံရဘဲလွတ်နေတဲ့လူမောင်ကိုဂိုင်းတွေရှိနေပါတယ်။ကိစ္စတော်တော်များများမှာသူတို့နဲ့အဆက်အသွယ်ရှိတဲ့အာဏာပိုင်တွေရဲ့အဂတိလိုက်စားမှုတွေလည်းပါဝင်နေတာပါဒီလူမောင်ကိုဂိုင်းတွေကလူတွေကိုဥရောပကိုပို့ပေးဖို့အဲ့ဒီအာဏာပိုင်တွေကခွင့်ပြုပေးနေပါတယ
်မိသားစုဝင်တွေအနေနဲ့သူတို့သားသမီးတွေဥရောပကိုအရောက်သွားနိုင်ရေးလူမောင်ခိုးတွေကိုအမေရိကန်ဒေါ်လာ 38,000 အထိပေးရတယ်လို့လည်းပြောပါတယ်ကင်ဘရစ်တက်ကတိုကပြည်မှုဗေဒကျွမ်းကျင်သူပေါ်လိုကပါညာကလူမောင်ခိုးခွင့်ရက်တွေကိုကျွမ်းကျင်နားတယ်သူလည်းဖြစ်ပါတယ်
What we see is a fragmentation and a compartmentalization of the smuggling. So in a sense you don't have a Mr. Big controlling
everything. ခီးစဉ်ပိုင်းလိုက်လူတွေကိုမှောက်ကိုတင်ပို့နေတာကျွန်တော်တို့တွေ့နေရပါတယ်။တရားရုံးကခီးစဉ်တစ်ခုလုံးကိုထိန်းချုပ်ထားတာမျိုးမဟုတ်ပဲ။နယ်မြေတစ်ခုစီလိုက်တာဝန်ယူရုံမှာ။ဒါကြောင့်ဆွေပြောင်းဝင်ရောက်သူတွေကဘယ်လူမှောက်ကိုကိုယုံကြည်ရမလဲဆိုတဲ့ဆုံးဖြတ်ချက်ချဖို့သိခဲ့ပါတယ်။တဆင့်စကားတဆင့်ကြားရတာကိုအတော်လေးအားကိုးလာရတယ်။စီးရီးယားနဲ့အီရတ်လိုမျိုးမှာတော့လူမောင်ခိုးတွေကြော်ညာတဲ့ Facebook အုပ်စုနဲ့ Forum တွေမှာမေးခွန်းတွေမေးနိုင်တယ်လို့သတင်းအချက်အလက်တွေကိုလည်းပိုးပြီးတောင်းခံနိုင်ကြပါတယ်
။ပေါ်လကပညာကဒီခီးရှည်တဲကနောက်ဆုံးခီးမှာတာဝန်ယူပို့ဆောင်တဲ့သူတွေအနေနဲ့ပထမလမ်းကြောင်းတွေတဲဘာတွေဖြစ်ခဲ့သလဲဆိုတာသိမယ်ဆိုရင်အံ့ဩစရာပါလို့ဆိုပါတယ်။ဗြိတိန်နိုင်ငံရဲ့နောက်ဆုံးလမ်းကြောင်းကုန်တင်ကားမောင်းသူ Morris Robertson ကိုတော့လူသေးစေမှုလူမောင်ခိုးမှုနဲ့ငွေချေးခွာချမှုတွေနဲ့အခုတရားစွဲထားပါတယ်။ပရင်ရဲ့အဖွဲ့ကတော့ဒီကိစ္စတဲ့တခြားပါဝင်နိုင်ခြေရှိသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ
် We have people coming into the country either being trafficked or as asylum seekers and we know that the borders are very tight
ကိုလုံဝင်တောင်သူအနေနဲ့ရောလူမောင်ခိုးကူးခံရသူတွေအနေနဲ့ပါဒီတိုင်းပြည်ထဲဝင်ရောက်လာတဲ့သူတွေရှိနေပါတယ်နေဆက်တွေမှာစိတ်တင်းကြပ်ပြီးခက်ခဲအောင်လုပ်ထားတာကိုကျွန်တော်သိပါတယ်ဒါပေမဲ့ရနိုင်တဲ့အခွင့်အရေးကိုပိုပြီးယူလာကြတာလည်းရှိနေပါတယ်
ဒီလိုအခွင့်အရေးရယူဖို့စ조사ခဲ့တဲ့ဖြည့်ရက်တစ်ခုမှာတော့တာယာတဲ့ဘဝကိုရှာကြံဖို့စ조사သူ39ယောက်ခြေကွဲဖွယ်ဖြည့်ရက်နဲ့အဆုံးသတ်ခဲ့ရပါတယ်။ဒီလူမောင်ကိုဂိုင်းတွေကိုနှိမ်နှင်းဖို့နိုင်ငံတွေအကြားပူထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့တော့ကြွန့်ကျင်သူတွေကပြောပါတယ်။ဒါပေမဲ့ရွှေပြောင်းဝင်ရောက်လို့တဲ့ဆန္ဒတွေရှိနေသမျှကတော့အဲ့ဒီဂိုင်းတွေရှင်သန်ကြီးထွားနေဦးမှာဖြစ်တာကြောင့်အခုလူ39ယောက်ရဲ့ခြေကွဲဖွယ်ဖြည့်ရက်ဟာနောက်ဆုံးဖြစ်ရဖြစ်ပါစေလို့ဆူတောင်းလို့ရရနိုင်အောင်မှာမဟုတ်သေးကြောင်းပါခင်ဗျာ
အ
VOA American အသံမြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ဆက်လက်ပြီးနိုင်ငံတကာသတင်းနောက်တစ်ပုဒ်ကိုလည်းတင်ပြချင်ပါတယ်။ Saudi Arabia နိုင်ငံက Davos in the Desert ဆိုတဲ့၃ရက်ကြာညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပနေပြီးကမ္ဘာတဝန်းကနိုင်ငံရေးနဲ့စီးပွားရေးကောင်ဆောင်300ကျော်တက်ရောက်နေကြပါတယ်။ Saudi Arabia အနာဂတ်အတွက်ယင်းနှိမ့်မြှန်မှုအခြေခံအဆောက်အုံနဲ့နှိပညာဆိုင်ရာကဏ္ဍတွေကိုအဓိကဆွေးနွေးနေကြတာဖြစ်ပါတယ်။ Saudi နိုင်ငံပိုင်း Aramco ယင်းနှံကုမ္ပဏီကိုအများပိုင်ကုမ္ပဏီတစ်ခုဖြစ်ပြောင်းလဲရေးဆုံးဖြတ်ချက်ကိုအချိန်တန်ရင် Saudi ကောင်ဆောင်တွေကဆုံးဖြတ်မယ်လို့စွမ်းရင်ဝန်ကြီး Abdel Aziz Bin Salman ကပြောပါတယ်။ Cairo မြို့တော်ကနေ Edward Yaranian ပြဖို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျာ
။ Now we are one.of the top 3 global gatherings.
ကဘာမဒီလိုထိတ်တန်းညီလာခံမျိုး၃ခုတည်းကတခုလိုညီလာခံစဘာပတိကဆိုတဲ့ရီယတ်မျိုးတော်ကဒီစီးပွားရေးညီလာခံကြောင်းနိုင်ငံပိုင်မီဒီယာကနေကြော်ညာထုတ်လွှင့်ပြတာကိုကြားကြရတာပါ။ဒီနေ့ညီလာခံကိုကဘာတဝမ်းစီးပွားရေးနဲ့နိုင်ငံရေးထိတ်တန်းပို့ကို300ကျော်တက်ရောက်တယ်လို့ဆော်ဒီရုပ်သံသတင်းဌာနကပြောပါတယ်။ American စွမ်းအင်ဝန်ကြီး Rick Perry နဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အရှိန်အဝါကြီးတဲ့သမတ်ဖြစ်သူ Jared Kushner တို့လည်းတက်ရောက်နေပါတယ်။နိုင်ငံကကတချို့ထင်ရှားသူတွေကတော့ဂျူရူကနေတဆင့်ဗီဒီယိုနဲ့မင်းငွန်းပြောမယ်လို့ခန့်မှန်းထားပါတယ်။ Aramco ရေနံကုမ္ပဏီကိုအများပိုင်ကုမ္ပဏီအဖြစ်ပြောင်းလဲရင်းနဲ့ပတ်သက်လို့ Saudi စွမ်းအင်ဝန်ကြီးအင်ရှစ်မင်းသား Abdel Aziz Bin Salman ကအခုလိုပြောပါတယ
်။ أنني لن أتحدث عن النفط في هذه المناسبة
ولا Saudi ရေနံကုမ္ပဏီကြီးဖြစ်တဲ့ Aramco ကိုအများမျှော်လင့်ဆောင်ဆိုင်နေကြတဲ့အများပိုင်ကုမ္ပဏီအဖြစ်ပြောင်းလဲရေးကိစ္စကိုအချိန်အခါတင့်ပြီးလို့ Saudi ကောင်ဆောင်တွေကယူဆတဲ့အခါကျရင်ဆုံးဖြတ်သွားမှာဖြစ်ပါတယ်
အများပိုင်ကုမ္ပဏီဖြစ်ပြောင်းလဲရေးဒီဇင်ဘာလမှာဖြစ်လာမယ်လို့သတင်းရင်းမြစ်တွေကိုကိုးကားပြီးနိုင်ငံပိုင် El Arabia ရုပ်သံသတင်းဌာနကပြောပါတယ်ဂျော်ဒန်ဘုရင်ဒုတိယမြောက်အဗ်ဒူလာကအာရဗ်ကမ္ဘာရဲ့အနာဂတ်နဲ့လူငယ်မှုမှာယင်းနှိမ့်မြုံနံတာဟာအမျိုးအမြင်ကြီးတဲ့လုပ်ရက်ဖြစ်တယ်လို့ညီလာခံအဖွဲ့မိန့်ခေါ်မှာပြောသွားပါတယ
် The future starts here in this region with its talented creative and forward looking youth 70%
ပင်ကိုဆွမ်းရည်တက်မြက်ပြီးတီထွင်ဖန်တီးနိုင်စွမ်းနဲ့အနာဂတ်မျှော်မြင်ရှိသူလူငယ်တို့80ရာခိုင်နှုန်းရှိနေတဲ့ဒီဒေသမှာအနာဂတ်စတင်ပါတယ်သူတို့တီထွင်နိုင်စွမ်းနဲ့ခွန်အားတို့မှာဘာအကန့်အသတ်မှမရှိသလိုသူတို့ရဲ့အောင်မြင်မှုအလားအလာဟာလည်းတိတ်ကိုကောင်းနေပါတယ်အရက်ကဘာတဝမ်းမှာသူတို့ကိုတွေ့နိုင်ပါတယ်ဒီဆော်ရီအာရေဗီယာမှာလည်းသူတို့ကိုတည်နာလေတဲ့ခေါင်းဆောင်ပိုင်းကအားပေးပံ့ပိုးတာကြောင့်စိတ်အားထက်သန်နေတဲ့လူငယ်တို့ဟာသူတို့ပါဝင်ရမယ့်အခန်းကဏ္ဍအတွက်အစင်းသင့်ဖြစ်နေကြပါလေ
။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းလာမယ့်နှစ်တွေအတွင်းအိန္ဒိယနိုင်ငံရဲ့တိုးတက်နှုန်းကိုခတ်ကြွားကြွားလေးပြောသလိုသူ့နိုင်ငံရဲ့စီးပွားရေးဝန်ကျင်ဆွဲဆောင်အားကောင်းမှုကိုလည်းပြောသွားပါတယ်
။ဘာရတ်ရဲ့အဂလေ5 वर्ष साल में अपनी इकोनॉमी को दोगुनी करके
ဘိုးချက်ချာနေရာတစ်ခုဖြစ်လာနေပါတယ်။အိန္ဒိယဟာစီးပွားရေးလုပ်ငန်းတွေအတွက်ကမ္ဘာမှာတတိယအကြီးဆုံးကွန်ရက်စနစ်ထားရှိသလိုအဲ့ဒါဝန်ဆောင်မှုနဲ့စေဝါကူစားမှုကနေခီးသွွားလုပ်ငန်းအထိကန္ဓာရီစိတ်ကိုအလုပ်ဖြစ်နေပါတယ်။အခြေခံအဆောက်အုံပိုင်းကတော့ထပ်တိုးအခွင့်အလမ်းပါပဲ
။သဘောထားကိုလဲတော်တွေရှိနေတဲ့အကြောင်းပါပဲ။အထူးသဖြင့်ယင်းနှိမ့်မြှုပ်နှံမှုနဲ့အနာဂတ်မဟာဗျူဟာဆိုင်ရာကန္ဓာတွေမှာဒီညီလာခံကိုဆော်ဒီအာရေဗျကဖြစ်ချင်တဲ့အတိုင်းအောင်းအောင်မြင်မြင်ကျင်းပနေတယ်လို့ဝါရှင်တန်ခြေဆိုင်ပင်လယ်ကွေ့ဒေသအရေးလိလသုံးသက်သူသီယိုဒိုးဂါရာစစ်က VOA ကိုပြောပါတယ်။အာဖရိကဒေသဟာဆော်ဒီအာရေဗျရဲ့အနာဂတ်မှာအဓိကအရေးပါတဲ့ဒေသဖြစ်တယ်ဆိုတာကိုဒီနီလာကန်ကနေတွေ့ရတယ်လို့လည်းသူကအထူးထောက်ပြပြောဆိုပါတယ်ခင်ဗျာ
Saudi Arabia နိုင်ငံမှာကျင်းပနေတဲ့ Davos in the Desert ဆိုတဲ့စီးပွားရေးညီလာခံအကြောင်းကိုကြော်ကြော်သိမ်းပြောပြသွားတာပါမကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံဝက်စာအစီအစဉ်တွေကို line to meter 32 40 48တို့အပြင် line lab meter 190 kHz 1505ကနေလည်းတို့ချက်နားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA တော်တက်ရှင်များခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။View American တဲ့ကြာတပရင်းနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နိုင်အထိဆက်လက်တင်ဆက်နေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 32 40 48တို့အပြင် line meter 109 190 kHz 1905ကပါတို့ချက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းကမ္ဘာမီဒီယာတွေတဲကမြန်မာပြည်နဲ့မနေ့ခင်းအင်္ဂလိပ်စာတို့တွေအတူသူယုံကြည်အကဏ္ဍကိုထုတ်လွှင့်မှာဖြစ်ပြီးဦးကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်မှာတော့အထူ
းကြီးတာတွေဒါတွေခေါ်ဆောင်သွားတာတွေအမပြန်ရတာလည်းမသိသေးတာလည်းကြားပါလေဒီလိုတက်ပြတာတွေပါလို့ကျွန်မလည်းမကြားဘူးလို့ပဲကျွန်မအပေါ်လို့ပြောပေးရတယ်
ဆွေရစတဲ့နဲ့အေးတို့ဖြစ်ပွားနေတဲ့စီးပဋိပက္ခတွေအကြားရန်သူလူတွေဆိုတဲ့တန်တရားနဲ့ဖန်းစီချုံနောင်ခံရတဲ့သူတွေနဲ့ပတ်သက်ပြီးဆွေးနွေးချက်ကိုမကြခင်နားဆင်ကြရမှာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်မတ်ဤတန့်စင်နဲ့ကိုညာဝင်းအောင်တို့ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းမှာပူပြီးတော့ခိုင်မာတဲ့အစိုးရရဲ့ကဏ္ဍလိုအပ်နေတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့အာဆီယံစီးပွားရေးကဏ္ဍဝန်ထမ်းတစ်ယောက်က businesstimes.com.sg မှာအောက်တိုဘာလ29ရက်နေ့တုန်းကရေးထားတာကိုဖတ်ရပါဗျ။2017ခုနှစ်တုန်းကရေအားလျက်စစ်ရေကာတာတိစောက်ဖို့အငင်းပွားမှုဖြစ်ခဲ့ပြီးတော့စိုင်းထားရတဲ့နောက်ပိုင်းတရုတ်ကမ္ဘာလမ်းစီမံကိန်းရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့တရုတ်မြန်မာစီးပွားရေးစင်ကြံလန်း CMEC အချိန်ဟုန်မြင့်ပြီးတော့လှုပ်ဆောင်နိုင်ဖို့မြန်မာဆွေရကတွန်းအားပေးလှုပ်ဆောင်မှာဖြစ်တယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်စီမံကိန်းကြီးတွေနဲ့ဆက်ဆက်ပြီးတော့တရုတ်နဲ့ဆက်ဆက်ရမှာအရင်ကနဲ့အခုမြန်မာဆွေရတွေကြားချင်းကပ်ပုံကျင်မတူတဲ့အကြောင်းတမရဟောင်းဦးသိန်းစိန်ရဲ့စီးပွားရေးအကြံပေးဟောင်းဒေါက်တာဦးမြင့်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်။2017ဦးသိန်းစိန်ဆွေရလက်ထက်မြေဆုံစီမံကိန်းကိုမြန်မာဘက်ကဆိုင်းငံ့ထားခဲ့ရပြီးတော့2016အဆိုရပြောင်းချိန်မှာဒီစီမံကိန်းပြန်ဆမလားဆိုတဲ့အပေါ်မှာအငင်းပွားမှုကြီးထပ်ပြီးတော့ဖြစ်ပြန်တယ်လို့ဆိုပါတယ်။2018 NLG အစိုးရလက်ထက်မှာ CMEC စီမံကိန်းအတွက်နားလည်မှုသဘောတူစာကျွန်းလွှာ MOU ကိုမြန်မာနဲ့တရုတ်ကြားရေးထိုးခဲ့ပြီးတော့ဒီထဲမှာရခိုင်ကြောက်ဖြူရင်းနဲ့စစ်ကမ်းနဲ့အထူးစီးပွားရေးဆောင်ဖြစ်ထွန်းရေးလဲပါဝင်တယ်လို့ဆိုပါတယ်။ကမ္ဘာလမ်းစီမံကိန်းအတွက်အရေးပါတဲ့အတွက်မြေဆုံစီမံကိန်းကိုတရုတ်ကအမြန်အကောင့်ထဲဖော်စီခြင်းပေမဲ့လည်းတဘာဝပတ်ဝန်းကျင်ထိခိုက်ပြီးတော့ရေကြီးမှာကိုထောင်ထဲချည်ရဲ့မြန်မာပြည်သူတွေစိုးရိမ်နေကြတာဖြစ်ပါတယ်။ကမ္ဘာလမ်းစီမံကိန်းနဲ့ပတ်သက်ပြီးတော့အစိုးရကပွင့်လင်းမြင်သာမှုရှိတဲ့အတွက်ပြည်သူတွေကကမ္ဘာလမ်းစီမံကိန်းအကြောင်းနားလည်မှုနေတယ်လို့ထောက်ပြထားတာပါ။နောက်နှစ်တွေမှာကမ္ဘာလမ်းစီမံကိန်းကနေအကျိုးအမြတ်ခံစားနိုင်ဖို့ CMEC စီမံကိန်းတွေအမြန်ပြန်လုပ်နိုင်ရေးမှာမြန်မာဘက်ကလှုပ်ဆောင်ရမှာဖြစ်တယ်လို့လည်းဆိုပါတယ်။မြေဆုံဆဲစီမံကိန်းကို CMEC ကအစားထုတ်မယ်လို့တရားဝင်ကြေညာတဲ့နဲ့ဆိုပြီးတော့လည်းဒေါက်တာဦးမြင့်ကထောက်ပြထားတာကိုကိုးကားရေးသားထားပါတယ်။အစိုးရအနေနဲ့ပြည်သူတွေကိုပုံမှန်လေးလေးချပြပြီးတော့ဒီစီမံကိန်းကြောင့်တိုင်းရင်းသားလူနည်းစုရဲ့အပေါ်မထိခိုက်ဘူးဆိုတာကိုအသားပေးပြီးတော့ပြောပြတဲ့လူလည်းရေးသားထားပါတယ်။ကမ္ဘာလမ်းစီမံကိန်းအောင်မြင်ဖို့ဆိုရင်မြန်မာနဲ့တရုတ်အပြန်အလှန်ညီတူညီမျှလေးစားမှုနဲ့လောက်ကရလိုက်မယ်လို့ထောက်ပြရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင
်။အကြမ်းဖက်မှုတွေနဲ့ပြည်နေတဲ့မြန်မာနိုင်ငံရဲ့အစွန်အပြားဒေသမှာကမ္ဘာပေါ်မှာကလေးမွေးဖွားမှုနှုန်းအများဆုံးတရုတ်တွင်နေတိုင်းနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဝီလျံဟောင်းကmagatone.com မှာရေးသားတာကိုဖတ်ရပါတယ်။တရုတ်ရဲ့ယူနန်ပြည်နယ်နဲ့ကက်လရဲ့မြန်မာပြည်အရှေ့မြောက်ပိုင်းရှမ်းပြည်နယ်တွေကကိုကန့်ဒေသမှာကလေးမွေးပွားမှုနှုန်းကအာဖရိကနိုင်ငံတွေကကလေးမွေးပွားမှုနှုန်းလောက်ရှိတယ်လို့ဆိုပါတယ်။2014မြန်မာအစိုးရရဲ့အစိုးရအရကိုကန့်ဒေသရဲ့ကလေးမွေးပွားမှုနှုန်း 3.39 ဖြစ်ပြီးဒါဟာအမျိုးသမီးတစ်ယောက်ရဲ့သက်တမ်းမှာပြင်းမြကလေး3ယောက်လောက်မွေးပွားကြတယ်လို့ဆိုလိုတာဖြစ်ပါတယ်။ဒီလိုကလေးမွေးပွားမှုနှုန်းကိုအာရှအရှေ့ပိုင်းနိုင်ငံတွေမှာတွေ့ရခဲ့တယ်လို့ဆိုပြီးတချို့နိုင်ငံတွေမှာဆိုရင်ကလေးမွေးပွားမှုနှုန်း 2.1 ရှိဖို့တောင်အနိုင်နိုင်တိုက်တွန်းနေရတယ်လို့ဆိုပါတယ်။ကိုကန့်ရဲ့ကလေးမွေးနှုန်းကပါကစ္စတန်လိုကင်ညာလိုနိုင်ငံတွေရဲ့မွေးဖွားမှုနှုန်းလောက်ရှိတယ်လို့ဆိုထားပါတယ်။ကိုကန့်ဒေသတွေကကျေးလက်ဒေသဖြစ်တဲ့ကုန်ချမ်းခရိုင်မှာကလေးမွေးပွားမှုနှုန်းက 4.65 ဖြစ်ပြီးဒါဟာအမျိုးသမီးတစ်ယောက်ရဲ့သက်တမ်းမှာပြင်းမြကလေး9ယောက်လောက်တောင်မွေးဖွားနိုင်တယ်လို့ဆိုလိုတာပါ။2014မြန်မာအစိုးရရဲ့စီရင်ရလူဦးရေတသိန်းခွဲလောက်နေထိုင်တယ်လို့ဖော်ပြထားတဲ့လူဦးရေရဲ့86ရာခိုင်နှုန်းကကိုကန့်တိုင်းသားတွေဖြစ်တယ်လို့ဆိုပါတယ်။လူဦးရေအလုံးရဲ့34ရာခိုင်နှုန်းဟာ14နှစ်အောက်ကလေးတွေဖြစ်တယ်လို့စီရင်ကိုကိုကဖော်ပြထားပါတယ်။ ဘာလို့ဒီလိုကလေးမွေးဝမှုနှုံများရတာလဲလို့ဆောင်းမရှင်ကမေးခွန်းထုတ်ပါတယ်ကိုကဟာဖုံပြုံးမှုနှေးတဲ့ဒေသဖြစ်ပြီးလူဦးရေရဲ့တဝက်အောက်ပဲစားတက်မြောက်ကြတာဖြစ်ပါတယ်တရုတ်ပြည်မှာကြီးရဲ့အုပ်ချုပ်မှုအောက်မှာလည်းမရှိတဲ့ကိုကန်ဒေသဟာမိသားစုတစ်ခုမှကလေးတစ်ယောက်ပဲရှိရမယ်ဆိုတဲ့တရုတ်ရဲ့ဥပဒေဟောင်းကိုကျင့်သုံးစရာမလိုပဲကိုလိုချင်တဲ့လောက်ကလေးမွေးနိုင်တာကြောင့်ဖြစ်တယ်လို့ဆောင်းမရှင်ကယူဆကြောင်းကောက်နှုတ်တင်ပြလိုက်ရပါတယ်ခင်ဗျာ
တော်ရရှင်များရှင်တိုင်းရင်းသားလက်မှတ်ကိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စရေးသဘောတူညီချက် NCA လက်မှတ်ရေးထိုးတာအခုဆိုရင်လေးနှစ်ပြည့်သွားပါပြီ။ဒါမဲ့လည်းလေးနှစ်ပြည့်အခမ်းအနားကိုတော့လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအခြေတွေလည်းကြုံခဲ့ရပါတယ်။လေးနှစ်တာကာလအတွင်း NCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
ဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနေ့နဲ့စနေနေ့ညတိုင်းမှာနှာစင်နိုင်ကြပါတယ်ပါဝင်ဆွေးနွေးဖို့လည်းတစ်ခါတည်းဖိတ်ခေါ်ပါရစေအခုတော့ဒေါ်လာလက်တန်းစီစဉ်တင်ဆက်ပေးထားတဲ့ American 3 EDM in 3သင်ခန်းစာပြန်လည်ထုတ်လွှင့်ချက်ကိုနှာစင်ကြပါမယ်ခင်ဗျာ
ဒီနေ့မြန်မာပြန်တင်ပြပေးမယ့် idiom အသုံးကတော့ Greek ဒန်တာယီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနှောက်ဖြစ်ပါတယ်ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Achilles ရဲ့ခြေဖနှောက်ပေါ့ရှင်Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန်တာယီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထိတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထိတဲ့အတွက်အဲ့ဒီတနေရာမှာတော့ထီရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်အာကီလီစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန်တာယီဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှနေပြစ်မိတဲ့အခါAchilles အသက်ဆုံးရှုံးရတဲ့ဒန်တာကြီးပါ။ဒါကြောင့်လူတူဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ကွက်ကွက်တော့ရှိစမြဲပါ။အဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Many people don't know this.But Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြဉ္ညာကွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေအသိမသိကြတဲ့လူတူဦးရဲ့ပြော့ညံ့ခွက်ကိုရည်ညွှန်းပြောခြင်းဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။
ဒေါ်လာလတ်တန်စီစဉ်ပို့ချပေးတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်။အခုတော့ဦးကျော်စံသားရဲ့မြမအရေးနားဆင်ရပါမယ်။အစိုးရစစ်တမ်းနဲ့အေအေတို့ဖြစ်ပေါ်နေတဲ့စီးရဲပဋိပက္ခတွေအကြားရန်သူလူတွေဆိုတဲ့တန်တရားနဲ့ဖမ်းဆီးချုံနှောင်ခံရသူတွေအများအပြားရှိနေပါတယ်။ဒီလူတွေတဲကတချို့ကိုမတရားသင်ပုံမှန်နဲ့သာမကပြစ်ဒဏ်ကြီးလေးတဲ့အကြမ်းဖက်ဥပဒေနဲ့ဆွဲဆိုထားတာတွေလည်းရှိနေတယ်လို့ရှင်းနေတဲ့1,040ရှိခဲ့ပြီဖြစ်တဲ့တရားလွှတ်တော်ရှင်းနေဒေါ်အင်းနုစိန်ကဆိုပါတယ်ဒီလိုတန်တရားသားကောင်ဖြစ်ရသူတွေဟာဒီစဲတရားဥပဒေအရမှမကန်ကန်ရုံးတင်စစ်ဆေးခြင်းခံကြရပါရဲ့လားသူတို့ကိုဖမ်းဆီးချုပ်နှောင်စစ်ဆေးမေးမြန်းရမှာကောဥပဒေလုံထုံးလုံနည်းတွေနဲ့ကိုက်ညီပါရဲ့လားဒေါ်အင်းနုစိန်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဒေါ်အင်းနုစိန်ခင်ဗျာကျွန်တော်ဒီကနေ့ဆက်သွယ်ရတဲ့အကြောင်းကတော့ရခိုင်ပြည်နယ်မှာအေအေနဲ့အစိုးရစစ်တမ်းနဲ့ဖြစ်နေတဲ့တိုက်ပွဲကြောင့်တန်တရားနဲ့ဖမ်းဆီးစစ်ဆေးခြင်းခံရတဲ့ပြည်သူတွေရဲ့အခြေအနေကိုကြည့်လို့ပါတယ်။အဲဒီဖမ်းဆီးတရားစွဲဆိုတဲ့လူတွေကိုတရားဥပဒေနဲ့အညီရုံးတင်စစ်ဆေးပါသလား
။ရုံးတင်တဲ့အနေထားတော့ရှိပါရဲ့ကြာ။ဒါပေမဲ့ပထမတော့တက်ကဖမ်းပြီးမှပဲဂျဲကိုအပ်ပါတယ်။ဂျဲကအပ်ပြီးမှပဲရမန်အချက်ချက်ယူပြီးတော့တရားစွဲဆိုပါတယ်။လဲဆိုရဲအခါမှာလည်းပဲအထူးသဖြင့်ညောင်ဦးတို့ရပြီးတော်တို့လိုဖြစ်နေတဲ့အနေအထားတွေမှာဆိုလို့ရှိရင်အကျန်းတဲ့ဥပဒေပုံမှန်တွေကထောင်ရန်ခဏနည်းအချက်တန်းကြီးတစ်သက်တစ်ကျုံးဆက်မနေတဲ့ပုံမှန်တွေနဲ့စွဲမယ်ဆိုတော့အားလုံးကိုခရိုင်မှာစွဲတဲ့အနေအထားပါအဲ့ဒီခရိုင်မှာစွဲတဲ့အချိန်မှာညောင်ဦးခရိုင်ဆိုလို့ရှိရင်လုံကြုံကြီးအကြောင်းပြချက်ပြီးတော့ဂျုံပြောင်းလျှောက်ပါတယ်ဒီခိုင်ပြည်နယ်တရားပြတ်တော့အဲ့တော့ရုံးပြောင်းချောက်ထားတဲ့အနေထားကလည်းကြံ့ကြပါလေရုံးပြောင်းချောက်တဲ့အခါမှာဟိုကြားနာပြီးတော့ဆုံးပြတဲ့အချိန်ကလည်းလုံထုံးလုံကြီးအရာကိုအနည်းဆုံး6လ3လလောက်ကိုကြံ့ကြပါလေဒါကြောင့်ခိုင်းခိခါပြီးရ6လလောက်မှာပဲတရားစစ်ဆေးနိုင်တဲ့အချိန်ကိုယူခိုင်းကြပါလေ
ဟုတ်ကဲ့
နောက်ရုံးဝင်ရောက်ပေမဲ့တရားလူတွေဟာဒီလိုလူစခန်းကြီးဖြစ်နေတယ်ဆိုတော့အကြောင်းမျိုးတွေပြပြီးတော့ရုံးသိအတိုင်းမလာဘူးအထူးသဖြင့်မင်းချောင်းတော့ရဲတွေပြီမလာဘူးတက်မတော့ဒီကဲတွေကစအဆင်ပြေတောင်းလို့ရှိတဲ့ဒုက္ခဖြစ်တယ်ဆိုလုံးဝမလာရင်းနဲ့အချောင်းအမှုမျိုးပြတဲ့အတွက်ဒီတက်ခါမှာလည်းအားကိုကျန်းကြတဲ့အနေအားကိုရင်ဆိုင်ရတဲ့အနေအားကိုရှိပါတယ
်တချို့ကအပြစ်မဲ့တဲ့လူတွေကိုသံသရာနဲ့ဖမ်းဆီးပြီးတော့နှိပ်စက်တယ်ညှင်းဆဲတယ်ဆိုတဲ့စကားတွေပြောသံကြရပါတယ်။အဲ့ဒါတကယ်ဟုတ်ပါသလား။သူတို့မဟုတ်တကယ်တမ်းဖမ်းသိမ်းဖမ်းထိုက်လို့ဖမ်းပြီးတော့ရုပ်မှကုနာတရားဆွဲဆိုတင်ပြတဲ့အခါမှာသက်စီထောက်ထားရဒီလူတွေဟာသူတို့ဆွဆွဲတဲ့အတိုင်းအကြမ်းဖက်ဥပဒေနဲ့ညှီစွန်းတဲ့တရားခံတွေဖြစ်နေပါသလား။အဲ့ဒါလည်းအကြမ်းမြင်သုံးသပ်ပေးပါအောင်
။စိုက်ပါဆောင်ရွက်တဲ့အမှုတွေကိုကျွန်မတို့သွားပြီးတော့သူတို့ရှိလာရှင်ကြားချက်ယူပါလို့ကြားအဲ့လိုအနေထားမှာဒီကိုခိုင်းကြည့်ထားရလေဒီကစားပြီးတော့ဖမ်းတယ်ဘယ်ညမှာကြာခဲ့လေဆိုတော့သူတို့ကမချွေးမချံပြောပြတဲ့အတွက်ကျမတို့ကကိုယ့်အမှုကိုရင်ဆိုင်တဲ့အခါမှာခုခံကြည့်ပမှုရန်ကြောင်းနဲ့ပြန်နံမီးတဲ့အခါမှာတော့အမှုတွေညှဉ်းပန်းချက်အရကျမကတကယ်ကိုရုံရုံကြည်ကြည်နဲ့ဒီကမှာဒဏ်ရာတွေရှိတယ်ဆင်းရုံဆက်တဲ့အရာတွေရှိတယ်အဲ့မှာဘယ်လိုသိစက်ခံခဲ့ရလဲနော်ဒီလိုလျော်ပြောင်းတဲ့အခါမှာတော့ဘယ်လိုရှိလဲဒီလိုဟောမခံမကျင်းကိုစိတ်ဆက်ခြင်းဘူးဆုံးနဲ့ဒီဆက်ပြီးမှပဲတရားစွဲဆိုခြင်းခါတဲ့အဖြစ်ကိုရောက်တယ်။တချို့ကလည်းဒီမတရားသည်ဥပဒေပုံမှန်နဲ့ဆွဲဆိုပြီးမှပဲအကျဉ်းဆက်ရဲ့ဆွဲဆိုခြင်းခါရတယ်။ကိုရာမျိုးတွေကဒါကျမကတော့အမှုတွေရေးကြချက်အရာနဲ့သူတို့ကိုယ်ပေါ်မှာရှိတဲ့ဒဏ်ရာကြံချက်တွေသူတို့ပြောတဲ့လူသားမှုတွေနဲ့မှန်ကန်ပွင့်လင်းမှုတွေကိုကျမကယုံကြည်ပြီးတော့ယုံကြည်မှာတော့ကျမမေးပါတယ်။ဒီဆုံးသွားတဲ့လူတွေလည်းရှိပါတယ်
သူတို့စပြီးတော့ဖမ်းပြီဆိုတဲ့အခါမှာဘယ်လိုလူတွေကိုဖမ်းတယ်ရတော့သဘုံနဲ့ဆက်သွယ်ရှိတဲ့ဒီရွာမှာသူရိမုတ်ဒီရွာကရွာသားတချို့ကသဘုံတပ်ဖွဲ့ဝင်တွေဖြစ်တယ်ဆိုတော့အဲ့လိုပုံစံမျိုးနဲ့လိုက်ဖမ်းသလားသူတို့ကတွေ့တဲ့လူတွေကိုဆွဲလိုက်ကြပါရဲ့ခဏ
အ
ဓိကအ
ရင်ကြ
ီး
တာကိုကျွန်တော်ပြောမယ်ရှင်ကဒီရွာအပြင်မှာရှင်ဒီရွာအုပ်ချုပ်မှုဆိုတာအစိုးရရဲ့တာဝန်ရှိတဲ့နော်အခြေခံအုပ်ချုပ်သူလူတန်းစားတရက်ပါမယ်အထူးသဖြင့်ဒီတော့အုပ်ချုပ်ရေးမှုတွေပဲအခန်းကြီးထားတယ်အနှိမ့်ချထားတယ်ယာဉ်မှုတွေအမှုတွေဒါကမှဆုံးဉာဏ်သာပြာဒီဟာဒီလိုထောက်ပံ့နေဘူးလေအပတ်သဖြင့်နော်ကျမတို့လိုက်သေးရတဲ့အမှုတွေမဟုတ်ဘူးနော်ဘူးတယ်ခင်ဗျာအဲ့ဒီနာဘူးတဲ့ ဒီလိုကတည်းကမြောပါဒီမြောဒါမှမဟုတ်တကြီးလုံးခံလိုက်တဲ့ driver ကစပယ်ယာကအစပေါ့နော်အဲ့လိုပဲအဲမှာတွေ့ရရင်အတင်းကျစားရင်ချမ်းကလည်းပြန်လာတယ်စသဖြင့်သူ့အမျိုးတွေပဲခံရတယ်ဒီလိုလည်းအမလိုက်တဲ့တက်ဟာ140မိနစ်ရှိပါပြီဆရာကနောက်တစ်ခါနားထိုင်ပြီးတော့ဟိုညကန်းစားမှာကျွေးကြောင်းနေတဲ့အဖိုးကြီးအဲမင်းမကအောင်ပြစ်ပြီးတော့အဖိုးကြီးဘုံထောင်ရလာဆိုတော့ဆရာပြတဲ့အတိုင်းပါပဲကျမတို့ရခိုင်ပြည်မှာလားဆောင်တဲ့ပြည်အောင်ကိုဘုံလို့ခေါ်တယ်။ဆောင်တဲ့ပါလေရွာမှာရှိတာဘုံလို့ရှိပါတယ်ဆိုတော့ကိုအိမ်မှာပိုင်းပြီးတော့ခေါ်တော့တမိတဲ့သားတွေရှိမှသူဘုံတွေကိုပြအဲ့ဒီဘုံကလားဆောင်တဲ့ပြည်ကိုဘာသာမြတ်အဲ့ဒီဘုံကြီးကလည်းခေါင်းကိုကျွဲပြီးတော့အဲ့ဒီချက်ချင်းနဲ့တို့ပြီးတော့ဖိတ်ချက်ထားတယ်ဆိုဆရာမဆရာမပြောတာကျွန်တော်ဘာမှမကြောက်ဘူးကျွန်တော်ဖြစ်တာလေကျွန်တော်ပြောမယ်ခေါင်းထဲမှာလေဆရာဒီမိသားတွေကလည်းကျွန်မအခုကဒီတရလို့အရာရှိတွေရဲရာရှိတွေဆက်တဲ့ခါမှာအမတီးတီးချာချာကိုမင်းမျိုးပြီးတော့ပြုတ်သေး
တာတလောတော့ငါလားမနှစ်ကလားအဲ့မြောက်ဦးမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှုတွေအလုံးလိုလိုပဲရာထူးကနှုတ်ထွက်တယ်ဆိုပြီးတော့ဖြစ်ခဲ့တဲ့ဖြစ်ရပ်တစ်ခုကြားလိုက်ရပါတယ်အဲ့ကိစ္စကဘယ်လိုရှေ့ဆက်ဖြစ်သွားပါလဲသူတို့ပြန်ပြီးလက်ခံကြသလားသူတို့ရမှာအစားထိုးခန့်သလားအ
စားထိုးတော့မခန့်ဘူးဆရာကြောက်တော့မြို့နယ်မှာလည်းဒီလိုပဲလောက်ခဲ့ပါတယ်တယောက်ပြောက်သွားတာခုခုချာမတွေ့ဘူးလေဆရာကြောက်တော့မြို့နယ်ကအဲ့တော့ရေးတော့မလေးဒီလိုပဲလောက်ကြပါတယ်အုပ်ချုပ်ရေးမှုတွေဟာဒါပေမဲ့ဒီလောက်ကြီးဟိုအုပ်ချုပ်ရေးပြပြနေတဲ့အချိန်လုံးလုံးကြီးအကြီးကြီးနေတဲ့အချိန်အဲ့လာဒီမှာတော့တနည်းတော့ဒီမျိုးနေတော့ခရိုင်ရဲ့ဒီမျိုးနေတူပြီးတော့ဒီလိုကြောက်ရတဲ့အနေအထားမျိုးတွေနဲ့ဆက်ပြီးတော့ဆောင်ရွက်ကြတာရှိကြတယ်အစားတို့ခန့်ရတာတို့ပါလို့တော့ကျွန်တော်မကြမ်းပါဘူး
ဒီကိစ္စနဲ့ပတ်သက်ပြီးတော့ခိုင်းပြည်နယ်မှာသတိမဟုတ်ပြည်တော်စုလွှတ်တော်မှာလူတို့ကိုယ်စလဲအမတ်တွေကဒီကိစ္စကိုတင်ပြတာမင်းမြန်တာရှင်းလင်းရတောင်းတာကလုပ်ကြပါသလားအဲ့လိုလုပ်တယ်ဆိုရင်ဘယ်လိုပြန်လဲပြီးတော့ဖြေကြပါလဲဒီပြည်သူတွေကိုဖန်စီ
ကိုသိစက်တာလို့ပါလို့နေတော့တမမင်းခွန်တို့အထူတို့တော့မကြမ်းပါဘူးခင်ဗျာဒါပေမဲ့တကယ်တမ်းဒီပြန်ဖန်စီဆောင်လာတဲ့ဖြစ်နေတဲ့အနေအထားတွေတော့အခုတည်းကတမတို့ရခိုင်ပြည်နယ်ဖြစ်တော်ကိုယ်စလဲတွေကတော့အမျိုးမျိုးလာတော့အစ်တကအကြည့်ကြည့်လာတော့ရှိပါတယ်။အပြင်းမှာအပီကောင်ကြည့်လာလဲကျိုးစားတယ်ဒါပေမဲ့ဟိုခုမပြူဆိုတာမင်းကိုမရဘူးဆိုတာအဲ့လိုအနေထားမျိုးတော့ကြားပါဒါပေမဲ့ဒီဖန်စီနှိမ့်ဆက်ခံရတဲ့ပုံစံတွေဆိုတာဒီတော့အပြည်သူ့ရဲ့တော့ကွန်ဆယ်တွေကတော့အင်တာဗျူးတွေမှာတော့ကတော်လူကိုအပြည့်အစုံပုံစံပုံမနေနေထူချားတည်ပြတ်တာလည်းတော့ကျွန်တော်ကြည့်ပါ
ပြည်တော်စုလွှတ်တော်ကတော့ထားပါတော့ပြည်နယ်လွှတ်တော်ဟာအစိုးရအပေါ်မှာပြည်နယ်အုပ်ချုပ်ရေးအပေါ်မှာတစုံတရာဩဇာသက်ရောက်ခြင်းတစုံတရာဆွေးနွေးညှိနှိုင်းပြီးတော့ဖြစ်ရှင်းဖို့ပြည်နယ်လွှတ်တော်ကကန့်လန့်တာကိုပြည်နယ်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကပူးပေါင်းဆောင်ရွက်ပြီးတော့စီစဉ်တာမျိုးဒီဟာကိုဖြစ်ရှင်းဖို့ကြိုးပမ်းတာမျိုးရှိပါလားခင်ဗျာ။ဒါတွေတော့
မတွေ့ရဘူးဆရာ။ဒါပေမဲ့ခုနကလောင်းတာရဲ့အနေအထားပေါင်းခဲတာတော့စုံစုံတိုက်တိုက်မင်းကြတယ်ဆိုတော့ကျမတို့အတိအမှတ်ပြပါတယ်ဒါပေမဲ့အဲဖြစ်တော်နဲ့အဲခိုင်ပြည်နဲ့အစိုးရနဲ့ခါကတော့ဒီကိစ္စတစ်ခုပဲမဟုတ်ပါဘူးကျန်းရဲ့အကွာအဟနေရလေအရှိနေတယ်ဆိုတာကတော့ဆရာတို့လည်းပြပါတယ်ကျမတို့လည်းနေနေပြနေရတာပါပဲ
ဟုတ်ကဲ့ဒီတော့တစ်ခုစောစောကမိခဲ့ဖို့ကောင်းတယ်ထင်ပါတယ်အဲ့လိုတန်တရားနဲ့ဖန်စီပြီးတော့တရားဥပဒေအရအဖြေမပေါ်ခင်မှာလက်လွန်ပြီးတော့သိဆုံးသွားရဆိုတဲ့သတင်းတွေလည်းကြားပါရယ်အဲ့ဒါမျိုးကဘယ်နှခုလောက်ဖြစ်ဖြစ်ပါလဲခင်ဗျာ
ကျမအစီတော့9ရောက်ကျော်ကျော်လောက်ကိုကျမတိထားပြီးပါပြီကျမလိုက်တဲ့အခုကလည်းတရားဥဆုံးသွားပါတယ်ဆုံးပြီးမှတော့ကျန်လို့ဒီလိုကျမအထုတ်လိုက်ရတာပါနောက်ဒီကြာဒီဖက်ကတိရောက်ခုတလောကပဲကျရောက်အဲ့ဈာမှာလည်းအခုရောက်တော့ကျမတို့ကြားရပါတယ်
အဲ့တော့အဲ့လိုသစ်ဆုံးသွားတဲ့သူတွေအတွက် justice ဆိုတာမရှိဘူးလားအဲ့တော့သူတို့အတွက်အမှန်တရား
အဲ့ဒါမျိုးလေကျွန်မပြောပါတယ်အဲဘသူကိုသွားပြီးတော့ဘသူကတိုက်ရမှလဲမင်းမာတူဆိုတာဒါဘသူကအရင်ကြီးပြေးမှလဲအဲ့ဆိုတဲ့အနေအထားတွေဟာရှိကြတယ်ကျွန်မတွေဟာခံစားချက်တွေရှိတယ်ခံကျင်းချက်တွေရှိတယ်သူတွေလည်းအင်ဂျီစီချင်တယ်တရားပြတ်တိုက်ချင်တယ်ဒါပေမဲ့ကျွန်မတို့ရဲ့အနေအထားတွေကဒီတိုင်းလေအစမဲ့ပြပြီးတော့ဒါကရပြီးတော့ပြေးသွားပါတယ်ဒီလိုနဲ့ဟိုအသားလျှောက်ကိုပဲဒီလိုဘုံထောင်လို့ဘုံထောင်ကြည့်လို့ပြေးပါတယ်ဒီလိုတော့ရှစ်လာနေပြီးမှပဲဟိုကျက်ကျက်နေတယ်လက်သွားတယ်ဒုက္ခရှိနေတယ်ဆိုကျမတို့ကရင်ဆိုင်ပြီးတော့အစပိခံရကြတော့တယ်ဆရာ
အဲ့တော့ကျွန်တော်တခုမေးပြရစေနောက်ဆုံးအနေနဲ့အခုကျွန်တော်မင်းနေတာက ဆိုရစစ်တပ်ဘက်ကအာဏာပိုင်တွေဘက်ကပဲလို့လုပ်တယ်ဆိုတာကိုပြောနေတယ်ကျွန်တော်ဒီတိုင်းဆွင့်လိုက်ရင်သောတာရှင်တို့ကမေးလာပါလိမ့်မယ်အေးအေးသဘုံတွေကလုတာကိုကြတော့မမေးဘူးလားဆိုတော့ပြောကောင်းပြောပါလိမ့်မယ်ဆိုတော့အစိုးရရဲ့တချို့တွေစပိုက်တွေလို့ယူဆပြီးတော့အေးအေးဘက်ကတော့လို့ဖန်ဆီးပြီးတော့ဥပဒေမဲ့လုတာတွေရှိပါသလားခင်ဗျာရှိရင်လည်းအမှန်တိုင်းပဲပြောပါ
ကျွန်မပြောနေတော့ရခိုင်အမျိုးသမီးကြီးနေတဲ့အတွက်ဘယ်လိုကြီးပြောတယ်လို့ပြောလဲကျွန်မအတိအကျောက်ကတော့ဒီလိုဖန်ဆီးခေါ်ပြီးတော့အဲတက်ဖြစ်တယ်ဆိုတာမျိုးတော့ဒီလိုမျိုးတက်ကတော့တင်းမှုကိုတင်းကိုယ်အနေနဲ့ဆက်ထိခိုက်နေတော့တော့တိုးတိုးတက်တက်နဲ့ဖြစ်ဖြစ်ကျေကျေလောက်လောက်ဝင်ပြီးထွက်လာမှာပဲကြာအဖန်ဆီးတာတွေဒါတွေခေါ်ဆောင်သွားတာတွေနောက်ပြန်ထွက်တာတွေမတက်သေးတာတွေတော့ကြားပါလေဒီလိုတက်ဖြစ်တာတွေပါတယ်ဆိုတော့ကျွန်မလည်းလက်အမှုလိုပဲကျွန်မအပေါ်လို့ဆုံးပြောပေးရကြည့်ပ
ါဦးကျော်စန္ဒာတင်ဆက်သွားတဲ့မြမရေးသုံးသက်ချက်ကဏ္ဍကိုနားဆင်ပြရတဲ့နောက်မှာတော့သူယုံကြည်ရာကဏ္ဍကိုဆက်လက်နားဆင်ရပါမယ်ခုတပတ်တော့စာရေးဆရာဥက္ကမင်းဆက်ဘာကိုယုံကြည်တယ်လဲဆိုတာနားဆင်ရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
နော်ဗျာမြန်မြန်လေးပြောရအောင်ပေါ့အဲဒီယုံကြည်ချက်ရဲ့အလားအတိုင်းပဲဆက်ကြရလို့ပေါ့နော်အစီအစဉ်ကဝန်ထမ်းပါရရှိပြပါအဲကျွန်တော်လက်ကျင်တာအခုနားလေးပေါ့အရာရေးခြင်းနဲ့အစာရေးခြင်းနဲ့အချင်းရေးခြင်းနဲ့လူလလရေးခြင်းနဲ့ပေါ့အဲဒီအတိုင်းပဲကျွန်တော်ရေးခြင်းအဲ့လိုပဲနေနေကြတာပေါ့အစားကြောင်လည်းရေးကြည့်တယ်နော်ကြပြလေးတွေပေါ့ကြပြလေးတွေအလေးလုံးကြလေးတွေရေးရတယ်ကြည့်တယ်ဒီမှာမှာအလေရန်တော့အရန်ညီမစာကြပြကိုချက်ခဲ့တယ်ဆရာကြောင်နဲ့ဆုံးရင်းရတယ်ကြည့်ကျွန်တော်ကစာအမကလောင်မီကခုနော်လုံးကြီးစာဥတ္တရုံအစီလာရေးခဲ့တယ်ဒါနဲ့ကျွန်တော်အခုချိန်ကြီးအဲ့ဒီစာပြေလုတ်တာလုတ်တော့ကမရှိဘူးအဲ့ဒီခွေရေးကြတာကိုရေးနေတာပေါ့နော်သာဒီတော့မဟုတ်ဘူးတရားကျွန်တော်အဲ့လိုလိုကြံကြရလိကြချင်တာပါဒါကအဲ့ဒါဆက်ပြန်လာဆန်ဆန်လေးအဲ့ဒီမှာမျိုးလည်းကျွန်တော်နေရတာဒါကျွန်တော်သိကြည့်တော့ပေါ့အမှန်ကကျွန်တော်ကလူမျိုးလူမျိုးစတယ်နော်လူမျိုးကကျွန်တော်ကိုကြိုးစားပြီးကြည့်လိုက်အိုးဖားတွေကြည့်လိုက်ကျွန်တော်မှာရှမ်းရစီရင်ကြားရမယ်ငါအသေးလူမျိုးကြတယ်အဲ့လိုဖြစ်ဒါနဲ့ကျွန်တော်ခင်ကြတာကျွန်တော်မြန်မာနိုင်ငံလားကြောက်ကြကျွန်တော်မြန်မာပြောက်ပဲပေါ့အဲ့လိုပဲအဲ့ဒါကြမ်းလာတယ်နေကြတာပေါ့အခုဒီတိုင်းသားတွေပါညာပြန်ဟိုပမာပါညာအဲ့ဇက်လန်ရတယ်ဒါဟုတ်ကြပါပြီကျွန်တော်ခလေးတော်တော့ရှင်နေဒီအစမ်းမရှိတဲ့ဇက်လန်ပေါ့နော်အဲ့ကျွန်တော်အနေနဲ့ကတော့အလုံးကကျွန်တော်ကမြန်မာတွေကအလုံးပေါင်းလာတာပဲလေအလုံးပေါင်းလာတာအော်လူမျိုးတရားသိရများမျိုးလုံးကအလုံးအမြင်ပါပဲ။အမှန်အဲ့ဒီတရားတရားအဲ့ဒီအစာမတူဘူးကြာအခုချိန်ကြီးဖြစ်နေ။ကျွန်တော်ကတော့ကျွန်တော်ကိုယ်တိုင်မြန်မာလေးပဲသတ်မှတ်တာ။ကျွန်တော်တိုင်းသားလူမျိုးလူမျိုးကနေတော့ပေါင်းစည်းချက်ဒီဖြစ်လာတဲ့ဒီကံကျွန်တော်မြန်မာပဲအဲ့ဒီပုံ။ကျွန်တော်အဲ့ဒီစိတ်မျိုးတွေကနော်ဒီတိုင်းကိုဒီဖြစ်စီတယ်။ဒါငါတော့ကျွန်တော်ကြရပါဒီမှာမဟုတ်ဘူးခိုင်နေကျွန်တော်ဟာဘာမှမဟုတ်ဘူးအဲ့ဒီခံရတယ်နော်အဲ့ဒီအမုန်းတရားတွေအရင်တရားကြည့်နေတော့ကျွန်တော်ခလေးကအဲ့ကျွန်တော်စာရေးဖတ်ကြည့်ကြတာအားစတိုင်းမှာစမ်းလို့နေနေမြန်မာနိုင်ငံမှာနော်သင်္ကြန်ကြီးကဒီကံရမျိုးပုံစံကြီးကဒီမှာတတိကံဟာကျွန်တော်တို့အရင်ချမ်းသာခဲ့တယ်နော်ဒီရဒီကမှာဒီပါကယ်တူအရန်လက်ကတကာတညာဆန်းဆန်းတညာလည်းလွတ်နေတယ်ညာကြီးနေလာနေတူဒါမဲ့ကျွန်တော်အရင်ပါကယ်လို့ဒီကဘာအရှင်းရုံဆိုတဲ့နိုင်ငံအထဲကိုရောက်လာလဲဆိုရတာအဲဥဆောင်ကြီးတွေမနော်အဲ့ဒီညာလေးအဲ့ဒီအလေးကြီးဆိုစစ်ခဲ့တာမျိုးလို့ကျွန်တော်ကတော့အဲ့လိုမှာကျွန်တော်တို့လူရဲ့ကဲစင်ကာလာတော့အဲ့ဒီအနေအထားမျိုးပြန်ရောက်လာမှာဆိုတာကိုလည်းအခုကျင်းပြီးကျင်းပြီးနေတယ်ဒါမှမဟုတ်ကျင်းပြီးတော့ကန်းကားရမယ်တောင်းနေတယ်မှာပါလူမြောက်နိုင်တဲ့တမိပြန်ရင်တော့ကျွန်တော်တို့ကအရင်ကနံပါတ်1လေးကပြန်ဖြစ်လာမယ်ဒီကဟာမျိုးရော ဦးတည်နေတာစိတ်ရတာဒီလိုဖြစ်နေတယ်မှာလို့ရှိနေတယ်မှာဒီလိုရဲ့စိတ်ဓာတ်တွေကကြောင်းနေရမှာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
တေယုံကြည်ရကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မိဂရန်တန်ကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ဒီ American တိုင်းရဲ့စီစဉ်တွေကိုစပီးတင်ဆက်ပေးနေပါတယ်။အခုဂျာတာပရင်းနေ့မနက်ပိုင်းထုတ်လွှင့်ပေးနေတဲ့တနာရီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိလိုက်တိုမီတာ20 kHz 15133ညလိုက်တိုမီတာ25 kHz 11823ညလိုက်တိုမီတာ32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံဟာအကျင့်ပြတ်ခြားစားရာတွေနဲ့ပြည်နေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဆိုတော့အနှုတ်လက္ခဏာဆောင်အမည်မျိုးသမ္မတဒေါ်နယ်ထရမ့်မှာနည်းနည်းရှိုင်းရှိုင်းရှိတယ်လို့ဝါရင်တပ်မတော်2ဦးကသမ္မတကိုတရားဆွဲဆိုရေးစုံလန်းစစ်ဆေးနေသူတွေကိုပြောပါတယ်။ဒီအမြင်ကြောင့်အမေရိကန်နဲ့ယူကရိန်းကဆက်ဆံရေးအားကောင်းစေဖို့နဲ့နိုင်ငံရှိပိုင်းမှာရုရှားထောက်ခံတဲ့ခွဲထွေရေးဝါဒီတွေကိုတိုက်ခိုက်နေတဲ့ပေါ်ထောက်ခံပံ့ပိုးရေးဆိုင်ရာတန်တမာရေးကြိုးပမ်းမှုတွေမှာအတားအဆီးဖြစ်ရတယ်လို့လည်းဆိုပါတယ်။ချီလီနိုင်ငံစန်ဒီယေဂိုမှာဆိုးဝါးဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်ဖြစ်နေတာကြောင့်ဒိုမာလာလယ်မှာကျင်းပဖို့စီစဉ်ထားတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်မှုအဖွဲ့ APEC ညီလာခံကိုရောဒီဇင်ဘာလဆန်းမှာကျင်းပဖို့စီစဉ်ထားတဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာ COP25 ဒုတိယကြိမ်ညီလာခံကိုပါအေရှင်ပြည်လက်ခံကျင်းပမှာမဟုတ်တော့တဲ့အကြောင်းချီလီသမ္မတဆီဘတ်စတီယန်ပင်ညာရာကဘိုဒူးနေမှာကြီးညာလိုက်တာကြောင့်အမေရိကန်သမ္မတအင်ပြီတော်တာဝန်ရှိသူတွေအံ့ဩသွားကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကုဒါပင်ချိုးရွာဖြစ်စဉ်နဲ့ပတ်သက်လို့စစ်တရားရုံးနဲ့စစ်ဆေးစီရင်နိုင်ရေးစတင်ဆောင်ရွက်လျက်ရှိတယ်ဆိုပြီးတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့အော်တိုဘလာ29ရက်နေ့သတင်းစင်သတင်းတပုတ်မှဖော်ပြထားပါတယ်။ပြီးခဲ့တဲ့မတ်လကဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးရေးခွန်ရုံးကသူတို့ရဲ့တွေးရှိချက်တွေကိုအခြေခံပြီးစစ်တရားရုံးနဲ့စစ်ဆေးစီရင်မှုယူဆချက်ပေးခဲ့တာဖြစ်တယ်လို့ဖော်ပြထားတာပါ။ကုဒါပင်ချိုးရွာဖြစ်စဉ်လို့သတင်းထဲမှာဖော်ပြထားပေမဲ့ဘာဖြစ်စဉ်ဆိုတာကတော့တိကျပြောမထားပါဘူး။ကုဒါပင်ကျေးရွာနာမှာလူတွေလောင်းရံနဲ့ချီပြီးတော့အဆုလိုက်မြုပ်နှံထားတယ်။ဒီလူတွေဟာလူညိုရဲတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကြောင့်တည်ဆုံးခဲ့တာဖြစ်ပြီးဘဲသူဘဝဆိုတာမမှတ်မိအောင်မျက်နှာတွေကိုအဆင့်နဲ့လောင်းထားတာတနက်နဲ့ပြစ်ခတ်ပျက်စီးထားတာတွေရှိတယ်လို့မျက်မြင်သက်သေတွေဂျူရူကရယူထားတဲ့တပ်ဖွဲ့တွေကိုကိုကပြီး AB တင်းတန်တာက2018ခုနှစ်ဖေဖော်ဝါရီလမှာတရင်ဖော်ပြခဲ့ပါတယ်။နိုင်ငံရေးချုံညာထဲသူတွေကလူမှုမီဒီယာတွေကိုသုံးပြီးမှားယွင်းတဲ့သတင်းတွေကိုတတိကျကျပြစ်မှတ်ထားပြန်ပေါ်အောင်လုပ်ခွင့်ရနေတာတရားမျှတမှုမရှိတဲ့အတွက်နိုင်ငံရေးချုပ်ညာမှန်တမ်းများထောက်ခံပြုတော့မှာမဟုတ်ဘူးလို့ Twitter ကကြေညာပါတယ်ခင်ဗျာ
။ကြာတာပရိမနခင်နောက်ဆုံးရမြန်မာနဲ့နိုင်ငံသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Calvin Fowler ဖြစ်ပါတယ်။ကျွန်တော်ကတော့ Yemen Thoma ဒီကနေ့ညနေဘက်6နိုင်ခွဲကနေ Quantity ထုတ်လွှင့်မဲ့အစီအစဉ်တွေကို Line 2 meter 70 kHz 16.63 ည Line 2 meter 19 kHz 15563ည5.25 kHz 11965တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတူရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပါစေခင်ဗျာ။
This program has come to you from the Voice of America, Washington.